Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ2024ခုနှစ်နိုဝင်ဘာလ15ရက်ပုံထိုးနေ့ညပိုင်းဒီခါမှာတောက်ကြနေ့ညပိုင်းမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ32တို့အပြင်စနေတင်းငွေတွေမှာလိုင်းနိုမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို Facebook နဲ့ YouTube လူမှုကွန်ရက်တွေကလည်းထုတ်လွှင့်နေတဲ့တပြိုင်နက်တည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါခင်ဗျာ
မင်္ဂလာညချမ်းပါကျမကတော့ဆုမြတ်ပါပါရှင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဒီအစိုးရနေရာအတွက်ကိုဝင်ကြီးနေရာတွေကိုဆက်လက်ပြီးတော့မှရွေးချယ်ရထားနေပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့ပေရူးမှဒီကနေ့မှတောင်ကိုရီးယားနဲ့ဂျပန်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်ထိုင်းမြန်မာနယ်စပ်မှာဒီမြန်မာရွှေပြောင်းလုပ်သားတယောက်ကိုထိုင်းစစ်သားတွေဒီနေ့စံပိုင်းတော့ကဒီရိုက်နဲ့တက်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အပြည့်အဝစုံစမ်းစစ်ဆေးပေးဖို့အတွက် 45 rights အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့မှကြီးညာပေးပါမရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေပြီးနာဆင်ကြရမယ်အထက်မှာဆိုရင်တော့
အဲ့ညနေ3နာရီခွဲလောက်မှာအဲ့ဟိုပမောမစ်ချနာလမ်းပေါ်အကုန်းလို့ရ KBC ဖျားချောင်းကိုဂျက်ဖိုက်တာဘုံနဲ့ခြေဝါပေါ့နော်။ဖျားချောင်းပေါ်ပေါ်တက်တဲကြရတယ်။
မုံမောက်မြို့နယ်အတွင်းကဖျားကြောင်တစ်ခုကိုစစ်ကောင်စီကလေကြောင်းတက်ခတ်ခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်လူရှိဦးလောက်သေဆုံးခဲ့ရတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြပါမယ်။အဲဒီနောက်မှာတော့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေစစ်ကောင်စီကတပ်သားစုဆောင်မှုတွေကိုနှီးမျိုးစုံနဲ့လှုပ်ဆောင်နေတဲ့အကြောင်းသတင်းပေးပို့ချက်အမေရိကန်စိုးရသည့်အတွက်လူရွေးချယ်မှုတွေအကြောင်းဆတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြပါမယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ကြရဖို့ရှိပါတယ်။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုမဆုမြမွန်နဲ့ကျွန်တော်ဇော်ဝင်လိုက်တို့ကတင်ပြပေးကြမှာပါခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့ဒေါ်နယ်ထရမ့်ဟာဒီသူ့ရဲ့အစိုးရအတွက်ဝင်ကြီးနေရာတွေကိုရွေးချယ်ရထားမှုတွေကိုဆက်ပြီးတော့လုပ်နေတာမှာကိုဗစ်ကာကွယ်ဆေးကိုအယုံကြည်မရှိတဲ့ Robert F. Kennedy Jr. ကိုဒီကျန်းမာရေးနဲ့လူသားဝန်ဆောင်မှုဌာန HHS ဝင်ကြီးအဖြစ်နဲ့တာဝန်ပေးဖို့အတွက်ရွေးချယ်လိုက်ပါတယ်။အမေရိကန်ကျန်းမာရေးစနစ်အပြောင်းလဲလုပ်ဖို့လိုအပ်တယ်လို့ဟိုးအရင်ကတည်းကပြောလာတဲ့ RFK Jr. အနေနဲ့ဘယ်သူမှမလုပ်နိုင်တဲ့ကိစ္စတွေကိုလုပ်နိုင်မယ်လို့ယုံကြည်ကြောင်းရွေးကောက်ခံသမ္မတ Trump ကဒီကြာတာရေးညရုံးကလုပ်တဲ့ပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ကာကွယ်ဆေးနဲ့ပတ်သက်လို့အယုံကြည်မရှိကြောင်းပြောကြားသူ RFK Jr. ဟာတတိပုဂ္ဂလသမ္မတလောင်းအရွေးခံဖို့အစောပိုင်းတုန်းကကြိုးစားခဲ့ပေမဲ့လည်းဒီဩဂုတ်လတုန်းကမှရွေးကောက်ပွဲဆက်မဝင်ဘူးလို့ကြေညာခဲ့တာပါ။HHS ဌာနဟာအစားအသောက်နဲ့ဆေးဝါးကုခဲရေး FDA ယောဂါကာကွယ်ထိန်းချုပ်ရေး CDC နဲ့အမျိုးသားကျန်းမာရေးဌာနတွေကိုကြီးကြပ်ရတဲ့ဌာနဖြစ်ပါတယ်။မြောက်ဒကိုတာအုပ်ချုပ်ရေးမှူးဒက်ဘာဂရမ်ကလည်းပြည်ထောင်ရေးဝန်ကြီးခန့်အပ်ဖို့အစီအစဉ်ရှိတယ်လို့ဒေါ်နယ်ထရမ့်ကကြာတာပြေးညရုံးကပြောကြားပါတယ်။အမေရိကန်ပြည်ထောင်စုရဲ့48ရောက်မြောက်သမ္မတအနေနဲ့ဇန်နဝါရီလ20ရက်ကျရင်ဒေါ်နယ်ထရမ့်ကျန်းကျိန်မှာဖြစ်ပါတယ်။အထက်နဲ့အောက်လွှတ်တော်2ရက်လုံးမှာလည်း Republican အမတ်တွေကအများစုအနိုင်ရထားကြပါတယ်ရှင်။
ပြည်သူနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့တောက်ကြနေမှာတောင်ကိုရီးယားနဲ့ဂျပန်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။လီမာမြို့တော်မှာကျင်းပတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ညီလာခံဘေးဘက်မှာခေါင်းဆောင်3ယောက်တီးခြားတွေ့ဆုံကြမှာဖြစ်ပါတယ်။ယူကရိန်းကိုစစ်ဆင်နေတဲ့ရုရှားဘက်ကနေတိုက်ဖို့မြောက်ကိုရီးယားစစ်သားထောင်ထဲချီကိုစစ်လို့ဖြန့်ချနေတဲ့ကိစ္စနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်ပိုကျလာတဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကသမရခီးစဉ်နဲ့အတူပါသွားတဲ့သတင်းတောက်တွေကို Air Force 1လေယာဉ်ပေါ်မှာပြောကြားခဲ့ပါတယ်။အလေးနဲ့ထားတဲ့ကိစ္စတွေကိုခေါင်းဆောင်တွေအလေးနဲ့ထားဆွေးနွေးကြမှာဖြစ်တယ်လို့သူကပြောပါတယ်။မြောက်ကိုရီးယားဘက်ကထပ်လုပ်လာမဲ့နျူကလ িয়ার စမ်းသပ်မှုတွေ၊ပက်ထိန်တပ်ဒုံးစမ်းသပ်မှုတွေအတွက်သုံးနိုင်ငံအနေနဲ့ပြင်ဆင်ထားမဲ့ကိစ္စတွေအထူးသဖြင့်အမေရိကန်မှာဒေါ်နယ်ထရမ့်အစိုးရကိုအာဏာလွှဲပြောင်းမှုပြင်ဆင်နေချိန်မှာမြောက်ကိုရီးယားဘက်ကရန်စားတဲ့လုပ်ရက်တွေအတွက်ပြင်ဆင်ထားနိုင်ဖို့လို့ပြောပါတယ်။သမ္မတဘိုင်ဒန်ဟာစနေနေ့ကြရင်လဲတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။သမ္မတရှီကတော့လက်တင်အမေရိကမှာပထမဆုံးတရုတ်ငွေကြေးပံ့ပိုးမှုနဲ့ဆက်လုပ်တဲ့စစ်ကမ်းကိုဒီကနေ့တက်ရောက်ဖွင့်လှစ်ခဲ့ပါတယ်ခင်ဗျာ
။လက်နုနိုင်ငံတောင်ပိုင်းကရက်ကွက်တစ်ခုပေါ်အစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့လို့အဆောက်အဦတစ်ခုပြိုကျပျက်စီးသွားခဲ့ပါတယ်။ဒရုန်းယာဉ်သုံးပြီးတော့မစ်ဆိုင်းဒုံးနှစ်ခုနဲ့ပစ်ခတ်ခဲ့လို့မြို့နယ်စပြေရုံးနေနားကအဆောက်အဦတစ်ခုပြိုကျသွားခဲ့တယ်လို့လက်နုအစိုးရသတင်းဌာန NNA ကထုတ်ပြန်ပါတယ်။တိုက်ခိုက်မှုမလုပ်ခင်လေးမှာတော့ Israel စစ်တပ်ပြောကြရကတိုက်ခိုက်မှုတွေလုပ်တော့မှာမို့ဒေသခံတွေဘေးလွတ်ရာသွားကြပါလို့ X လူမှုကွန်ရက်ကနေပြီးတော့တတိပေးခဲ့ပါတယ်။ Hezbollah စစ်သွေးကြွအဖွဲ့အခိုင်မှာခြေကုပ်ယူထားတဲ့လက်နုနိုင်ငံဘေးရုံးမြို့တော်တောင်ပိုင်းအပေါ် Israel ကအချိန်ချင်းလေကြောင်းနဲ့ ဒီကနေ့တောက်ချာနေမနေ့နေမထွက်ခင်တုန်းကလည်းနာဘေတာမြို့တိုက်ခိုက်ခံရတယ်လို့အနေနဲ့သတင်းဌာနကထုတ်ပြန်ပါတယ်ရှင်။
Ukraine ngan taung bai Odessa se kam myo ma cha ta bri ni nya bai Russia tat khan mu chaung lu ne sao au ni phya chaung ni chaung ni thi kai pyesi ka bi a ne song ta u the song bi ro khle ngan na u pa win 10 u dan ya ya ka de lu ana bai ni ka di kini pyo ba de pin ma apu pe pipeline pyesi ka de atwe lu 4000 jaw apu pe snit me ya lo se yong ni ne lu at de apwe si de atwe ta a pe set de Apuzet in a lepaniare, lo Odessa Murawonga, telegram Lumukun Yama Yibare, Apupe pipeline pinsinere echema, Apuda Yame a sat out in a sounding pian with Pitarello, Murawon Yonga Piobare, Rashaga, Ukraine town minded Tarego, Lijongani, Shimi Takanidlu, Odessa de Tama, a yapeli in a seca sao negova, Takai Nibarekana.
American than Yabe Mimava season ago. Now I go Nagani, say IT. Nitometa Seko, kilohertz, Tinga, Linga, Donya. Nitometa Nasanga, kilohertz, Titi Shekondonya. Nitometa Donzene, kilohertz, Kodondongaropian. Senate Ningrima, Lila Mida Diagoze, kilohertz, Tinga, Kongangani, your Torian Binivarishin.
Tausaninabe. November 15 ရက်တာဇာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါရရှင်။မြန်မာရွှေပြောင်းလူသားတယောက်ကိုထိုင်းမြန်မာနယ်စပ်မှာထိုင်းစစ်သားနဲ့နယ်စားဆောင်တပ်ဖွဲ့ဝင် 3 ယောက်ကအခုနှစ်ဆန်းနှုန်းကဒီနှင်းပန်းရိုက်တက်ခဲ့မှုအပေါ်မှာထိုင်းအစိုးရအနေနဲ့အပြေအဝဆုံဆန်းပေးပါလို့ 45 Rights လူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မဲဆောက်ခရိုင်နယ်မှာဇန်နဝါရီလတုန်းကထိုင်းရရွာလုံခြုံရေးအဖွဲ့ဝင်တွေဝတ်တဲ့ uniform ဝတ်ထားလို့ဆိုပြီးတော့အသက်38နှစ်အရွယ်ကိုအောင်ကိုကိုထိုင်းတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်။တပ်ဖွဲ့ဝင် 3 ယောက်ကဝရင်တုံးနဲ့ရိုက်နှက်နှိပ်စက်မေးမြန်းခဲ့တဲ့တံရရီနဲ့တေဆုံးသွားခဲ့တာကိုမျက်မြင်တွေ့ရဲ့အပြောတွေရင်ခွင်းမှတ်တမ်းတွေနဲ့အခင်းဖြစ်တဲ့နေရာကဓာတ်ပုံတွေကိုကိုးကားပြီးတော့ 45 Rights အဖွဲ့ကထုတ်ပြန်လိုက်တာပါကိုအောင်ကိုကိုဆိုးဆိုးဝါးနှိပ်စက်ခံရပြီးတေဆုံးခဲ့တဲ့အဖြစ်နဲ့ပတ်သက်လို့ဒီတိုင်းထားလိုက်လို့မရကြောင်းနဲ့တက်ဆိုင်နဲ့ထိုင်းတပ်ဖွဲ့ဝင်တွေကိုအချိန်မဆိုင်မဲ့ဥပဒေအရအရေးယူပေးဖို့အတွက်လဲ 45 Rights ရဲ့အမှုဆောင်အရာရှိချုပ်မက်သျူးစမစ်ကပြောကြားခဲ့ပါတယ်ဒီဖြစ်ရပ်တွေကိုမျက်မြင်တွေ့ခဲ့တဲ့မြန်မာတယောက်ကိုလဲကိုအောင်ကိုကိုတေဆုံးစေမှုနဲ့ထားရနာပိုင်တွေက September လရုံးကထောင်9နှစ်ချခဲ့တယ်လို့ဒီအဖွဲ့ရဲ့အစည်းအဝေးခန်းစာမှာပြောထားပါတယ်ဒါပေမဲ့ သူဟာကြံရပါမဟုတ်ဘူးလို့ဒီမဲဆောက်မြို့ရဲတပ်ဖွဲ့အကြီးအကဲကရိုက်တာစတင်းကိုပြောကြားခဲ့တဲ့အကြောင်းကိုလဲရိုက်တာစတင်းမှာဖော်ပြပါတယ်။ကုလသမဂ္ဂရဲ့လူ့ခွင့်ရေးကောင်စီမှာရှင်းနှစ်ကစပြီးအဖွဲ့ဝင်ဖြစ်လာတော့မဲ့ထိုင်းနိုင်ငံအနေနဲ့လူ့ခွင့်ရေးတွေကိုကာကွယ်ဖို့ပို့ပြီးတော့တာဝန်ရှိတယ်လို့ 45 Rights ရဲ့အမှုဆောင်အရာရှိချုပ်ကပြောကြားခဲ့ပါတယ်။ဒီကနေ့နိုဝင်ဘာလ15ရက်နေ့တောက်ကြနေ့မှာကြာရောက်တဲ့တစ္ဆောင်းမုန်းလပြည့်နေ့ဗုဒ္ဓဘာသာဝင်နေ့ရဲ့အထွတ်မြတ်ထားရာနေ့တူးနေ့မြအခါတော်နေ့မှာ မြန်မာနိုင်ငံတဝန်းကဖျားစီဒီပထိုးတွေမှာဖျားဖူးပြည်သူတွေနဲ့စီကားနေတယ်လို့တစောင်းတိုင်းပွဲတော်ကိုရန်ကုန်မန္တလေးရှမ်းပြည်နယ်တောင်ကြီးအပါအဝင်နေရာတချို့မှာကျင်းပကြပါတယ်။ရန်ကုန်မြို့ရွှေကုန်းစည်တီတော်မှာလည်းစွမ်းဦးကလူကြသလိုဖျားဖူးပြည်သူတွေနဲ့စီကားနေတာကိုတွေ့ရပါတယ်။ဒီနေ့မှာတော့ကာလအတန်ကြာရာနာထားခဲ့တဲ့မတိုးတင်ကန်းကလူတန်းပွဲတော်ကိုလည်းပြန်လည်စတင်ကျင်းပပြီးတော့ရွှေတင်
ဒါပေမဲ့ဆရာနာမသိငင်ကာလာတုန်းကလိုလူငယ်တွေရဲ့လှုပ်အားပေးအလူဒါနနဲ့လူအစုအဝေးနဲ့ကျင်းပကြတဲ့သုရတီတာကျွေးမွေးမှုဒီရှားပါသွားတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်နှစ်စဉ်စီကားတိုင်းမဲ့စွာကျင်းပနေကြတောင်ကြီးတစောင်းတိုင်းမိဘုံပြံပွဲတော်ကျင်းပရာရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့ကအဝေးရမိဘုံပြံကွင်းမှာတော့လူစီကားတိုင်းမဲ့စွာကျင်းပနေကြတာကိုတွေ့ရပါတယ်ဆရာနာတင်ထားခြင်းပြည်သူလူထုအနေနဲ့ပွဲလမ်းသဘင်တွေကိုရှောင်ပြီးတော်လန်ရေးမှာအတူတကွပူပေါင်းတော်လန်ကြပါဆိုပြီးဆရာနာရှင်စကြည်လှူရှာမှုတစ်ခုကိုလည်းတစားပုံးလှပြီးမတန်ခင်ကရန်ကုန်တော်လန်ညီနောင်လေးဘွဲ့နဲ့စမ်းချောင်းပင်မတပိတ်စစ်ချောင်းတစားတန်လှူရှာမှုအဖြစ်လျှက်ရက်ပြက်လှူရှာခဲ့ကြပါတယ်ခင်ဗျာ
တိရိလင်္ကာနိုင်ငံမှာတော့ဒီအချိန်စောကျွင်းပတဲ့ရွေးကောက်ပွဲမှာတမရအနုရာကုမရာဒစ်နာရာကေးရဲ့ဒီညွန်ပေါင်းအဖွဲ့ကလွှတ်တော်မှာအများစုအနိုင်ရသွားပါတယ်ဒီကနေ့တောက်ချာနေ့အထိမဲ60ရာခိုင်နှုံးကျော်ရေးတွက်ပြီးချိန်မှာအမျိုးသားပြည်သူအာဏာ NPP ညွှန်ပေါင်းအဖွဲ့ကလွှတ်တော်မှာ၃ပုံ၂ပုံအနိုင်ရထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မနေ့ကြာသပတေးနေ့ကရွေးကောက်ပွဲမကျင်းပခင်အထိလက်ဝဲရိမ့်တဲ့ NPP ညွှန်ပေါင်းအဖွဲ့ကလွှတ်တော်အမှတ်နေရာ၃နေရာသာရှိခဲ့တာဖြစ်ပါတယ်။အထွေထွေရွေးကောက်ပွဲမှာခုလိုသမ္မတရဲ့ညွှန်ပေါင်းအဖွဲ့ကအနိုင်ရခဲ့တာကြောင့်ရွေးကောက်ပွဲကတိပေးထားတဲ့အတိုင်းစည်ရန်ဝဲတင်မှုနဲ့အခရီးလိုက်စားမှုတိုက်ဖျက်ရေးတွေကိုဆောင်ရွက်နိုင်တော့မှာဖြစ်ပါတယ်။နိုင်ငံရေးသမားမဟုတ်တဲ့ဒီဒစ်နာရာကေးဟာလည်းစက်တင်ဘာလမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ။တီဗီလင်ကနိုင်ငံဟာ2022ခုနှစ်မှာနိုင်ငံခြားအခြေအနေတွေပြန်မဆက်နိုင်လို့နိုင်ငံဒေဝါလီခံခဲ့ရတဲ့အထိအဆိုးဆုံးစီးပွားရေးအချက်အတဲနဲ့ရင်ဆိုင်ခဲ့ရတဲ့နိုင်ငံဖြစ်ပါတယ်။လက်ရှိမှာလည်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ချင်းငွေနဲ့အစီအစဉ်တွေကိုလဲပတ်နေရတာပါ။အရင်သမ္မတဟောင်းနဲ့ IMF သဘောတူထားတဲ့ငွေချေးသဘောတူညီမှုဟာပြည်သူတွေပေါ်မှာဝင်ပြီးလွန်လာကြောင်းသိတာတဲ့အပြောင်းလဲတွေနဲ့သဘောတူညီမှုအသစ်အဆိုပြုမယ်လို့သမ္မတဒစ်နာရာဂေးကရွေးကောက်ပွဲမဲဆွဲစဉ်မှာကတိပေးခဲ့ပါတယ်ရှင်။
ထန်းနိုင်ငံအလဲပိုင်းလော့ဘူရီမြို့မှာမြောက်တီနေရာတိုင်းရှိလာနေတာကိုဒေသခံတွေစိတ်ပြက်လာကြတဲ့အတွက်အနာပိုင်းတွေကမြောက်တီကိုနေနေမှုစ조사နေကြပါတယ်။ကဘာလက်ခီးသွားဧည့်သည်တွေတကူတကလာပြီးမြောက်တီကိုကြည့်ကြတဲ့အထိမြောက်မြို့တော်လို့နာမည်ကျော်တဲ့ဒီလော့ဘူရီမြို့မှာကိုဗစ်ကပ်ရောဂါကာလမှာမြောက်တီပုံများလာခဲ့ပြီးထိမနိုင်သိမရဖြစ်လာခဲ့တာပါ။အခုဆိုရင်အစာအုံတွေတဲကိုဝင်ပြီးအစာအောက်တွေခိုးစားတာ၊ကုန်ကားနောက်ကတည်တည်တွေကိုခိုးယူတာတွေအထိဖြစ်နေတာကြောင့်မြောက်တီနဲ့အရင်ကလိုအတူရှင်တွဲနေလို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်။မြောက်တီကြောင့်လွတ်လွတ်လပ်လပ်သွားလာနေထိုင်လို့မရတဲ့အခြေအနေဖြစ်နေပြီလို့ပြောနေကြပါတယ်။မြို့ကန်တွေရဲ့တိုင်ကြားမှုကြောင့်တာဝန်ရှိသူတွေဘက်ကမြောက်တီကိုလော်လီကောက်နဲ့ခြောက်လန့်တာ၊ထောင်ချောက်ဆင်ဖမ်းဆီးတာတွေလှုပ်လာနေရပါတယ်။တချို့ဒေသခံတွေကလည်းသူတို့အိမ်တွေပြင်ပောက်တွေမှာတန်တိုင်တွေတက်ဆင်ပြီးမြောက်တီမဝင်နိုင်အောင်တားဆီးနေကြပါတယ်။မြောက်တီထပ်ပြီးမပွားအောင်တဒေသတားဆီးတဲ့အစီအစဉ်တွေကိုလည်းအာဏာပိုင်တွေကလှုပ်ဆောင်နေကြပါတယ်ခင်ဗျာ။တောက်ကြနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်အတန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းပြပို့ချက်တွေကိုစက်တိုက်တင်ပြပေးတော့မှာမို့ပထမဦးဆုံးတော့ဒီကနေ့ညနေပိုင်းကပဲကချင်ပြည်နယ်မုံမောက်မြို့နယ်အတွင်းကဖျားကြောင်တစ်ခုကိုစစ်ကောင်စီကလေကြောင်းတက်ခိုက်လို့လူတွေအသက်ဆုံးရှုံးခဲ့ရတဲ့သတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်မုံမောက်မြို့နယ်ဗမော်မြစ်ကြီးနားကားလမ်းမှာရှိတဲ့ကုံလောရွာကိုဒီကနေ့စစ်ကောင်စီကလေကြောင်းကပုံကျဲတက်ခိုက်ခဲ့တာမှာဖျားကြောင်အတွင်းကြားရောက်ပြီးတော့ကလေးငယ်တွေအပါအဝင်အနည်းဆုံးလူ10ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကချင်ဒေသခံတဦးက VOA ကိုပြောပါရတယ်။ KAI ပြန်ကြားရေးတာဝန်ခံကလည်းသေဆုံးသူ10ယောက်ထက်မနည်းရှိပြီးအခြေအနေကိုစုံစမ်းဆဲဖြစ်ကြောင်းပြောပါရတယ်။ကချင်ပြည်နယ်လေကြောင်းတက်ခိုက်မှုကြောင့်အရသာထိခိုက်သေဆုံးရတဲ့တင်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်စုမွန်ကတင်ပြပေးပါပါခင်ဗျာ။
ဒီနှစ်မတ်လတတိယပတ်အတွင်းမှာ KIA ပူးပေါင်းတပ်တွေကမိုးမောင်းမြို့အတွင်းမှာရှိတဲ့ကုန်းလော့ဆတဲ့ခြေရွာကိုသိမ်းယူလိုက်ပြီးတဲ့နောက်အဲ့ဒီဒေသမှာတိုက်ပွဲတွေကာလအတန်ကြာငြိမ်သက်နေခဲ့တာပါ။နိုမာလ15ရက်နေ့ဒီကနေ့တောက်ကြနေ့ညနေပိုင်းမှာတော့စစ်ကောင်စီက KIA ပူးပေါင်းတပ်တွေသိမ်းပိုက်ထားတဲ့ကုန်းလော့ရွာကိုလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့တာကြောင့်ကလေးငယ်တွေအပါအဝင်လူ10ဦးခန့်သေဆုံးခဲ့ရတယ်လို့ကချင်ပြည်နယ်ဒေသခံတဦးက VOA ကိုပြောပြပါတယ်။
အညာနေ၃နိုင်ခွဲလောက်မှာအဲ့ဟိုပမောမေချနာလမ်းပေါ်ကုံလို့ရ KBC ဖျားချောင်းကိုရက်ဖိုက်တန်းဘုံနဲ့ခြေဝါပေါ့နော်ဖျားချောင်းပေါ်ပေါ်တက်တဲကြတယ်ရှေ့ရောက်တည်တယ်အမကလေးတော်တော်များတည်ရကြီးကြီးလက်ပါတယ်ကလေးလက်ပါတယ်ဒဏ်ရာရလာတဲ့တော်တော်များတယ
်ကုံလို့ရအနီးမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့အခုလိုတိုက်ခိုက်ခဲ့တာလို့လည်းဒေသခံကပြောပါတယ်ကလေးငယ်တော်တော်များများတည်ဆုံးခဲ့ရတဲ့ဒီလေချောင်းတက်ခတ်မှုနဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူကလည်းအခုလို VOA ကိုအတည်ပြုပါတယ်
လေးနိုင်ဝန်ကျင်လောက်ချိန်မှာကုံတော်ခရံရှားချောင်းမှာညနေပိုက်ဆိုတော့ဟိုကလေးကြီးဆော့စားနေတဲ့အချိန်မှာပေါ့နော်စကားစားရဲ့နေချောင်းကလည်းဘုံကျဲတာရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့ကလေးကြီးတော်တော်များထိခိုက်တာတည်ဆုံးတာအဲ့ဒါဒီကျွန်တော်တို့ကြုံခဲ့ရပါတယ်ခင်ဗျကုံလို့ဆရာတော့ရှိရောက်လာတော့အတပြောက်ကားတယ်ဆိုတာကြားရပါတယ်ဒါပေမဲ့အတိကျတဲ့ဇင်းကြီးကတော့ဒေတာတွေကတော့ခွေးကြီးကတော့မရသေးဘူးကျွန်တော်တို့လည်းမင်းများတော့ဖြစ်ပါတယ်ခင်ဗ
ျကုံလို့ကျေးရွာအခြေဆိုင်ခမရ38ကိုဒီနှစ်မတ်လ25ရက်နေ့မှာ KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပြီးတဲ့နောက်မှာတော့မိုးမောက်မြို့အထက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်ခဲ့တာပါဒီအပိုင်းအတွင်းမှာမိုးမောင်းနဲ့ဗမော်ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့ဒီနှစ်ရက်သုံးရက်ထဲမှာတော့တိုက်ပွဲတွေကအနည်းငယ်ငြိမ်သက်နေခဲ့တာပါစစ်ကောင်စီဘက်ကဗမော်မျိုးရဲ့အဓိကလုံခြုံရေးစခန်းဖြစ်တဲ့ မိုးမောင်မြို့နယ်ကခမရ၄၃ခုပြန်ပြီးတော့ထိန်းချုပ်နိုင်ရေးမြေပြင်ကရော၄ချောင်းကပါအပြင်းထန်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီသတင်းသက်ထဲမှာပဲစစ်ကောင်စီဘက်ကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နောင်ချိုမိုးကုတ်စတဲ့မြို့တွေပေါ်ကို၄ချောင်းကနေဇက်တိုက်ဆိုသလိုဘုံကျဲတိုက်ခိုက်နေတဲ့အတွက်အရက်သားတော်တော်များများအသက်သေဆုံးထိခိုက်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ထောင်ချီတဲ့ပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်။
မောင်မောင်မြို့နယ်အတွင်းဗမောမြစ်ကြီးနားကမ်းလမ်းပေါ်မှာရှိတဲ့ဖျားကြောင်တစ်ခုကိုစစ်ကောင်စီကလေကြောင်တက်ခိုက်လို့အရက်သားတွေတေဆုံးခဲ့ရတဲ့အကြောင်းကိုမဆွမွန်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီကလေကြောင်တက်ခိုက်မှုတွေပြုလုပ်နေတဲ့အကြောင်းကိုလည်းဆက်ပြောပြချင်ပါသေးတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီလေကြောင်ပစ်ခတ်မှုတွေကြောင့်အရက်သားတေဆုံးဒဏ်ရာရတာတွေလည်းရှိနေပါသေးတယ်။ဒီအပိုင်းအတွင်းမှာပဲရခိုင်တောင်ပိုင်းကွားမြို့နယ်မှာစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်အရသား9ဦးတဲ့မနဲ့တေဆုံးပြီးတော့9ဦးတဲ့မနဲ့ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းအပြည့်အစုံရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြပေးမှာပါခင်ဗျာ
။အရခတက်တော် AA ထိုးစစ်ဆင်တိုက်ခိုက်နေတဲ့အမ်မောင်းတော်ကွားနဲ့တောင်ကုန်းမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရသားတေဆုံးဒဏ်ရာရတာတွေလည်းရှိနေပါတယ်။ရခိုင်တောင်ပိုင်းကွားမြို့နယ်အတွင်းကဂျိုင်ကောက်ကျေးရွာကိုဒီအပိုင်းအတွင်းမှာပဲစစ်ကောင်စီကလေကြောင်းကဘုံကျဲခဲ့တာကြောင့်ကလေးနှုတ်ဦးပါဝင်အရသား9ဦးထပ်မံတေဆုံးပြီးတော့9ဦးထပ်မံဒဏ်ရာရရှိခဲ့တယ်လို့ဒေသခံလူဦးက VOA ကိုအတည်ပြုပြောပါရယ်လက်ရှိမှာတော့အဲ့ဒီကွားမြို့နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပြီးဆက်သွယ်ရေးတွေလည်းခက်ခဲနေတာပါဒါ့အပြင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာလည်းစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေဇက်တိုက်ပြင်းထန်နေသလိုစစ်ကောင်စီကနေရောညပါလေကြောင်းကနေဘုံကျဲနေတယ်လို့မြို့ကန်တွေကပြောပါရယ်အခုလိုလေကြောင်းပစ်ခတ်မှုကြောင့်ရသားတွေဆုံးလာတယ်ရှိတယ်လို့အမ်းမြို့ကန်တို့က VOA ကိုအခုလိုပြောပါရယ
်ဇင်ရနဲ့ကတော့ကျွန်တော်တို့ရက်ွက်တွေပါတယ်ဟိုတို့လာကြည့်တာရှိရခင်ဗျာနောက်လက်နေကြီးတွေပါတယ်ကြားတယ်ခင်ဗျာလက်နေကြည့်တဲ့နေရာလေးအမကြောင့်ဆံမတယောက်ကြည့်သွားတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာလေကြောင်းကတော့နေခန်းမောင်းညနေညနေမောင်းရေခန်းဆိုတို့လိုပြီးတော့ခဏခဏလာပြီးတော့ဖြစ်တယ်ခင်ဗျာ
လက်ရှိမှာတော့အမ်းမြို့ပေါ်မှာထောင်နဲ့ချီတဲ့ဒေသခံတွေပြိမိနေသေးဖြစ်ပြီးစာဝတ်နေရေးခက်ခဲနေကြသလိုလေကြောင်းအန်တရကိုလည်းစိုးရိမ်နေကြတယ်လို့သူကအခုလိုဆက်ပြောပါတယ
်ရှိတဲ့သူတွေကတော့ဘယ်လိုအခက်အခဲဆိုတော့စားနဲ့ရိုက်ခါဖို့စားနဲ့ရိုက်ခါတော့သူတို့ကဆံအားလေအခုကဝင်လို့မှမရတော့တာကိုမစားနဲ့ရိုက်ခါနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစားနဲ့ရိုက်ခါဖို့နောက်အသက်အန်တရကိုတော်တော်လေးစိုးရိမ်မှုရှိနေရတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာတိုက်ပွဲကာလတနေ့အတွင်းလက်နက်ကြီးကြီးကြားရောက်ပောက်ခွဲတာတွေစစ်ကောင်စီလေကြောင်းကပစ်ခတ်မှုတွေကြောင့်အရသာ1500ကျော်ထိခိုက်သေဆုံးခဲ့တယ်လို့ရခိုင်အခြေစိုက် Development Media Group DMG သတင်းဌာနကကြောက်ယူထားတဲ့စာရင်းမှာဖော်ပြထားပါတယ်ဒီစာရင်းဟာ DMG ကလက်လန်းပြီးသလောက်ကြောက်ယူထားတဲ့စာရင်းသာဖြစ်ပြီးမြေပြင်မှာတိထက်ပိုများနိုင်တယ်လို့လည်းဖော်ပြထားပါတယ်လက်ရှိမှာလည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်အရသာသေဆုံးမှုတွေတိုးလာနေသလိုဒေသခံ9သိန်းနီးပါးအိုးအိမ်ဆုံးခွာထွက်ပြေးနေကြဆဲဖြစ်တယ်လို့စစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါရယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်းကအန်တောင်ကုတ်ကွားနဲ့မောင်းတော်စားတဲ့မြို့နယ်၄မြို့နယ်ရဲ့60ရာခိုင်နှုန်းကျော်ကိုသိမ်းပိုက်ထားပြီးဖြစ်သလိုအန်မြို့နယ်မှာစစ်ကောင်စီတပ်စခန်း၈ခုကိုသိမ်းပိုက်ထားနိုင်တဲ့အပြင်ကျန်တဲ့တပ်စခန်းတွေကိုဆက်ပြီးထိုးစစ်ဆင်နေတယ်လို့ရခိုင်မှာကြောပြန်စစ်ပွဲတွေစတင်ခဲ့တဲ့နိုမာ73ရက်တနစ်ပြည့်တဲ့နေ့မှာအေအေကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ
ကိုရန်နိုင်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့စစ်ကောင်စီကတပ်သားတွေစုဆောင်းမှုတွေကိုနှိမျိုးစုံနဲ့လှုပ်ဆောင်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ပြပေးချင်ပါတယ်ထိုင်းနိုင်ငံထဲမှာတရားမဝင်ခိုးဝင်မှုအပါအဝင်အကြောင်းမျိုးမျိုးနဲ့ရာဇဝတ်ပြစ်မှုတွေနဲ့ပြစ်ဒဏ်ကျခံရပြီးမြန်မာပြည်ဘက်ကိုပြန်ပို့လိုက်တဲ့ရွှေပြောင်းလုပ်သား186ဦးကိုစစ်မှုထမ်းမှုစစ်ကောင်စီကခေါ်ထောင်သွားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်နိုမလ23ရက်နေ့ကထိုင်းအာဏာပိုင်တွေကရနောင်းလေစိတ်ကနေမြန်မာနိုင်ငံကော့တောင်းဘက်ကိုလွှဲပြောင်းပေးလိုက်တဲ့သူတွေကိုစစ်ကောင်စီကခမောက်ကြီးအခြေဆိုင်ခလာရ26နှစ်တက်သေးကိုခေါ်ဆောင်သွားပြီးစစ်ဆေးမှုတွေပြုလုပ်ကစစ်သားစုဆောင်မှုလှုပ်ဆောင်ခဲ့တာပါဒီအကြောင်း VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံထဲမှာတရားမဝင်ခိုးဝင်မှုအပါအဝင်အကြောင်းမျိုးမျိုးရာဇဝတ်ပြစ်မှုတွေနဲ့ပြစ်ဒဏ်ကျခံရပြီးတဲ့မြန်မာရွှေ့ပြောင်းလုပ်သား186ဦးကိုနိုဝင်ဘာလ23ရက်နေ့ကထိုင်းရနာပိုင်းကရနောင်းမြို့ကနေမြန်မာနိုင်ငံတနင်္သာရီတိုင်းကော့တောင်းမြို့ဘက်ကိုပြန်ပို့ခဲ့ပါတယ်။ပြန်ပို့ခရရသူတွေကိုတော့စစ်ကောင်စီကကျန်းမာရေးစစ်ဆေးတာအပြင်စစ်မှုထမ်းလုပ်ခိုင်းဖို့စစ်မှုမထမ်းကျင်သူတွေကိုငွေနဲ့လာရွေးခိုင်းတာတွေကိုလုပ်ဖို့ခလာရခြေလျင်တက်26နှစ်ကိုခေါ်ဆောင်သွားတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
ဒါဆက်ဆက်ချောက်ရောက်အရင်ကအမျိုးသားအမျိုးစုအမျိုးသားတွေပြည်အမျိုးသမီးကနည်းနည်းလေးပဲပါတယ်။ဆိုတော့ဒီတန်းကနေအမျိုးသားအမျိုးစုကိုသူကခမောက်ကြီးကိုခေါ်သွားတာအစားကဒီကောက်တောင်းဟိုလိုလူစေးကနေ
Dilo Posaunaha, Akuma Mahobe, Lungere, La Nenge Grega, a Yayo Bidam Yama Lungerigo, Sita Tego, Cosan Dorava, a Yin Larry Dongaro, Dilo Cosan B, Midazu Indiga, Jang with Dinasella Bima, Pianlo Pera, Shidalo, Muinem, Yuina Durigoro, Nepeka, Sitasuza in the Yabago, Posan get a Lule Piovare.
ဒီမှာလည်းဒီကျွန်တော်တို့ဒီကောတောင်းခင်ကိုရောက်တဲ့ပေါ့ကောတောင်းလေးစိတ်ကိုနော်ကောတောင်းလေးစိတ်ကိုရောက်တဲ့လူတွေအားလုံးကိုသူတို့ကပုံမှန်အားပြတော်ဒီအမောင်ကြီးမှရှိတဲ့လူတွေချက်လိုက်တတ်ဖို့ပို့တယ်။အခါလာရနေချက်လိုက်တတ်ဖို့နော်ခြေလီတက်ယူအဒီတက်ဖို့ပို့တယ်။အဒီတက်မှာခါပြီးတော့ပုံမှန်အားပြတော်ဒီအစီအစီမှလည်းပဲဒီတက်ဒီအစီအစီမှလည်းပဲသူတို့ဒီလိုမျိုးပဲဟိုအားလုံးကိုနေချက်လိ
ထိုင်ကနေလူရဲစီလို့နေရပြန်ဖို့ခံရပြီးတဲ့နောက်စစ်သား အခုဆိုရင်စစ်မှုမထမ်းလို့တဲ့နေရပြန်တွေကိုတောင်းယူတဲ့ငွေကြေးကတိန်း20လောက်နဲ့မရတော့ပဲတိန်း90အထက်တောင်းယူတာတွေလုပ်လာတယ်လို့လဲနေရပြန်တွေရဲ့မိသားစုတွေကဆိုပါတယ်မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်လာပြီးကလေးကလူငယ်အတော်များများဟာထိုင်းနိုင်ငံထဲကိုထွက်ပြေးတိမ်းရှောင်လာကြသလိုအလောက်ကန်ရှာဖွေဖို့အတွက်အစုလိုက်အပြုံလိုက်လဲထွက်လာကြတာပါဒီအတွက်ထိုင်းရနာပိုင်တွေကဖမ်းဆီးပြီးပြစ်ဒ
လုတ်ထွက်လုတ်သူတွေပါလို့အရင်စစ်မှုထမ်းကြဖို့စစ်ကောင်စီကညွှန်ကြားချက်ထုတ်ပြန်ထားတာကိုပြောပြခြင်းပါတယ်ပြည်ပကိုနိုင်ငံသဘောတူညီမှုအလုတ်သမားစာချုပ်ဒါမှမဟုတ် MOU စနစ်အောက်ကသွားတဲ့အလုတ်သမားတွေအနေနဲ့စစ်မှုထမ်းဖို့လိုအပ်တဲ့ဆိုရင်စာချုပ်သက်တမ်းပြည်တာနဲ့နေရာပြန်လာပြီးစစ်မှုထမ်းရမယ်ဆိုတဲ့သဘောတူညီမှုကိုအလုတ်သမားစာချုပ်မှာအတိထက်မှန်ဖြည့်ဆွတ်လိုက်ပါတယ်လူငယ်အများစုဟာစစ်မှုထမ်းဥပဒေကိုစိုးရိမ်လို့ပြည်တွင်းမှာစာဝတ်နေရေးကြက်တဲလာလို့စတဲ့အချက်တွေကြောင့်ပြည်ပကိုတရားဝင်ရောတရားမဝင်ရောထွက်ခွာနေကြခြင်းမြန်မာပြည်ပြန်လာပြီးစစ်မှုထမ်းမှုဆိုတာမဖြစ်နိုင်တဲ့အကြောင်းမြန်မာနိုင်ငံအလင်းသစ်အလုတ်သမားတမကအဖွဲ့ချုပ်ကလည်းတုံ့တက်ပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုကြီးညာကပြောပြမှာပါခင်ဗျာ
ပြည်ပကိုအလုတ်သမားစာချုပ်နဲ့တရားဝင်သွားရောက်အလုတ်လုံးမဲ့အလုတ်သမားတွေအနေနဲ့စစ်မှုထမ်းဖို့စင့်ခေါ်ခံရတယ်ဆိုရင်စာချုပ်ပြည်တာနဲ့ပြန်လာပြီးတာဝန်ထမ်းဆောင်ရမယ်လို့မြန်မာအလုတ်သမားရေးရာဌာနကပြောပါရယ်ဒီစည်းကမ်းချက်ကိုအလုတ်ရှင်အလုတ်သမားစာချုပ်သဘောတူညီမှုမှာအသစ်ဖြည့်ဆွတ်လိုက်တာပါစာချုပ်ပါအတိအကျဆိုရင်သွားတဲ့အလုတ်သမားတိုင်းကိုစစ်မှုထမ်းရမယ်လို့ဆိုလိုတာမဟုတ်ပဲလိုအပ်လို့ခေါ်ယူရဲဆိုရင်ဆိုတဲ့စကားလုံးကိုအသုံးပြုထားတာဖြစ်တဲ့အကြောင်းပြည်ပအလုတ်အကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့အတွင်းရေးမှူးက VOA ကိုအခုလိုပြောပါရယ်
ငါကတော့ဒီစာချုပ်သက်တမ်းပြည့်တဲ့အချိန်မှာတကယ်လို့ is necessary ပေါ့ယူအပ်ခဲ့ရင်ပေါ့အဲ့ဒီကဟို mass ဆိုမဟုတ်ဘူးခင်ဗျတော်တဲ့လူသမားတိုင်းက mass redundant and ဟိုပေါ့ဒီဟိုစစ်မှုထမ်းမယ်လို့တော့မဟုတ်ဘူးကျွန်တော်တို့ဒီသက်ဆိုင်ရာ agency တွေကနေပြီးတော့အဲဒီဟိုဘက်ကလှုပ်ရှင်ရင်ဒီဟိုလူသမားတွေကိုဒီပြန်လာဖို့အတွက်ကိုကျွန်တော်ညှိနှိုင်းဆောင်ရွက်ပေးရမယ်ပေါ့အဲသူစာရအတိအကျဆိုလို့ရတယ်နော
်လက်ရှိမှာပြည်ပကိုတရားဝင်ရောတရားမဝင်ရောထွက်ခွာနေတဲ့လူငယ်အများစုဟာစစ်မှုထမ်းဥပဒေကိုစိုးရိမ်ကြလို့ဖြစ်ပါတယ်။နောက်တစ်ခုကတော့ပြည်တွင်းမှာစာဝတ်နေရေးကြက်တဲလာလို့ပါ။ဒီအချက်တွေကြောင့်ပြန်လာပြီးစစ်မှုထမ်းဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းမြန်မာနိုင်ငံအလင်းသစ်အလုံသမားတမကများအဖွဲ့ချုပ်ရဲ့တွဲဘက်ဥက္ကဋ္ဌမတ်တင်တင်ဝေက VOA ကိုအခုလိုပြောပါရစေ။
ဒီတဲ့နဲ့ဟိုမဖြစ်မနေပြန်ဝင်ရမယ်ဆိုရင်တော့မှအဲကျမတို့ဒီအလုပ်သမားတွေကပြည်ပကိုညီမျိုးစုံနဲ့ပြန်လဲပြီးတော့သူတို့ထွက်ကြမှာပဲပေါ့နော်စ조사ကြမယ်။ဘာဖြစ်လို့လဲဆိုတော့ဒီစာဝန်တွေအတွက်ကိုရုံးကန်နေရတဲ့အလုပ်သမားတွေကစစ်မှုထမ်းဥပဒေထမ်းဖို့ကကြတော့လုံးဝဖြစ်လာမှာမဟုတ်ဘူးပေါ့နော်။အဲပြည်သူတွေထဲမှာလည်းအလုပ်သမားဒုကအများဆုံးဖြစ်တယ်ပေါ့နော်။ဒါကြောင့်လဲစစ်ကောင်စီဝင်ကြီးဌာနကနေပြီးတော့အလုပ်သမားတွေစစ်မှုထမ်းဥပဒေမှာပါလာဖို့အတွက်ညီမျိုးစုံနဲ့သူတို့ကခေါ်နေတာပေါ့နော်။ကျမတို့လက်ရှိအခြေအနေတဲ့ဒီကျဆိုးတဲ့အခြေအနေတွေလည်းကျမတို့ရောက်သွားနိုင်နေပေါ့နော်ဒါအတင်းအကျပ်ဖိအားပေးအေးဒါမျိုးတွေလည်းဒါရှိလာနိုင်ပါတယ်လို့
တကယ်လို့ပြည်ပမှာတရားဝင်စာချုပ်ချုပ်ဆိုပြီးအလုပ်လုပ်ကင်နေတဲ့မြန်မာအလုပ်သမားတွေစာချုပ်ပြည့်တဲ့အချိန်စစ်မှုထမ်းဖို့ပြန်မလာဘူးဆိုရင်တာဝန်ခံပြီးပို့ပေးခဲ့တဲ့အလုပ်သမားပို့ဆောင်ရေးအေဂျင်စီကတာဝန်ယူရမှာဖြစ်ပြီးပြန်မခေါ်ပေးနိုင်တဲ့သက်ဆိုင်ရာအေဂျင်စီကိုဒဏ်ကြေးဆောင်ကိုင်းတာအလုပ်ခေါ်ခွင့်ပိတ်ပင်တာဆိုင်းငံ့တာအေဂျင်စီလိုင်စင်ရုပ်သိမ်းတာအမိပြက်စီရင်ကြေညာတာစတဲ့အဆင့်ဆင့်အေးအေးယူခံရမယ်ဆိုတာကိုလည်းသတိပေးပြောဆိုထားပါတယ်။အခုလိုမျိုးစစ်ကောင်စီအနေနဲ့ပြည်ပနိုင်ငံထွက်မဲ့မြန်မာတွေကိုစစ်မှုလာပြန်ထမ်းဖို့ဖိအားတွေပေးနေပေမဲ့လည်းအများစုကတော့ပြန်လာနိုင်မဲ့အခြေအနေမရှိဘူးလို့အလုံသမားရေးဆောင်ရွက်သူတွေကသုံးသပ်ပါတယ်။ဒါအပြင်မြန်မာအလုံသမားရေးဌာနဟာပြည်ပရောက်မြန်မာအလုံသမားတွေကိုဗန်စနစ်ကနေလဲငွေပြန်လွှဲကြဖို့လည်းတိုက်တွန်းထားပါတယ်။အလုပ်လုပ်ဖို့ဆောင်ရွက်ပေးတဲ့အေဂျင်စီတွေအနေနဲ့လည်းမိမိတာဝန်ယူဆေလွတ်လိုက်တဲ့အလုပ်သမားတွေဟာမိသားစုစီတရားဝင်ငွေပြန်ပို့ပေးဖို့ကိုလည်းတာဝန်ယူခိုင်းထားတာပါ။ဗန်စနစ်ကတတ်မှတ်ထားတဲ့ငွေလဲနှုန်းဟာပြည်ပပေါက်ဈေးထက်အဆမတန်နည်းနေတဲ့အခါအလုပ်သမားအများစုကပုပ်ပလိကငွေလဲလုပ်ငန်းတွေနဲ့ပဲလွှဲလေးရှိပါတယ်။နိုင်ငံကအဖွဲ့အစည်းတွေရဲ့စည်းရင်းအရဆိုရင်ထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာအလုပ်သမားကအများဆုံးဖြစ်ပြီးနှစ်တန်းနီးပါးရှိပါတယ်။ဒါပေမဲ့လည်းတရားမဝင်နေဆက်ဖြတ်ကျော်ပြီးလုံးလုံးနေတဲ့အရေးအတွက်ကလည်းဒီပမာဏလောက်ရှိနိုင်မယ်လို့တချို့ကခန့်မှန်းပါတယ်။နောက်ထပ်မြန်မာအများဆုံးရှိတဲ့နေရာကမလေးရှားဖြစ်ပါတယ်။ UNHCR ရဲ့အော်တိုဘာလဆိုင်ရင်ရ2သိန်းနီးပါးရှိတယ်လို့အလုံသမားအဖွဲ့တွေကပြောပါတယ်ခင်ဗျာ
။ကိုညင်းညာတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ခါပုတ်ထုံးနေ့ညပိုင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့အစ်မှထောက်လှမ်းရေးအကြီးအကဲတာဝန်ယူမဲ့သူတွေအကြောင်းသတင်းဆောင်မကိုတင်ပြပါမယ်။ဒီကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူနဲ့ရင်းနှီးတဲ့မဟာမိတ်အုပ်ကိုအမေရိကန်ထောက်လှမ်းရေးဌာနကိုဥဆောင်မှုရွေးချယ်အစုပြုထားပါတယ်။အဲ့ဒီသူဟာထောက်လှမ်းရေးအတိုက်အဝန်းအတွင်းလုပ်ငန်းအတွေ့အကြုံမရှိသူလို့တချို့ကတော့မြင်နေကြတဲ့တချိန်ထဲမှာပဲထရမ့်သမ္မတသက်တမ်းဇန်နဝါရီလစတင်တဲ့အခါမှာရွေးချယ်အစုပြုထားသူဟာထောက်လှမ်းရေးအေဂျင်စီတွေကိုကြီးကြပ်နိုင်မှာမလား။ဒီအကြောင်း VOA သတင်းတောက် Jeff Seldin သတင်းပေးပို့ထားတာကိုကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်မျိုးသားထောက်လှမ်းရေးဌာနကိုဦးဆောင်ဖို့အောက်လွတ်တော်အမတ်ဟော့တိုစီဂက်ဘတ်ကိုရွေးလိုက်တဲ့အခါမှာတော်တော်များများအံ့အားသင့်ခဲ့ကြပါတယ်
A vote for Kamala Harris is a vote
Kamala Harris ကိုရွေးမယ်ဆိုရင် Dick Cheney ကိုရွေးလိုက်တယ်လို့ဖြစ်ပြီးတော့စစ်ပွဲအတွက်မဲထည့်တယ်လို့ပါပဲစစ်မီးတွေပို့တောက်ပြီးတော့တတိယကမ္ဘာစစ်နဲ့နျူကလ িয়ার စစ်ပွဲတွေဖြစ်ပါလိမ့်မယ်ဒေါ်နယ်ထရမ့်ကိုရွေးမယ်ဆိုရင်တော့သူဟာစစ်မီးတွေငြိမ်းစေလို့သူပ
ါ
ကက်ဘတ်ဟာဟိုရုံးကဒီမိုကရက်တူဖြစ်ခဲ့ပြီးနောက်ပိုင်းမှာထရမ့်ကိုပတ်ပြောင်းထောက်ခံခဲ့သူပ
ါ
သမ္မတထရမ့်နဲ့အတူရက်တရတာကိုဂုဏ်ယူပါတယ်သူ့ကိုအင်မီရောမှာတာဝန်ထမ်းဆောင်စေဖို့နဲ့အမေရိကဟာကြီးမြတ်တဲ့နိုင်ငံဖြစ်အောင်လဲပြန်လုပ်ဖို့လိုပါတယ
်ထရမ့်ကလည်းကက်ဘတ်ကိုရွေးချယ်လိုက်ကြောင်းကြေညာချိန်မှာသူဟာကြောက်ရွံ့မှုအလင်းကင်းသူလို့အမွန်တင်ပါတယ်ကက်ဘတ်ဟာအမေရိကန်ပြည်ရင်းဆောင်ကြီးတဲ့မှာအနည်း20ကျော်တာဝန်ထမ်းဆောင်ခဲ့သူပါဒါပေမဲ့လည်းရုရှားတွေကအမေရိကန်ဇီဝစစ်တပ်ခန့်တွေယူကရိန်းမှာရှိတယ်ဆိုပြီးဝါရဖြန့်ပြောဆိုတာကိုနောက်ကတိုင်အောင်လိုက်ပြောပြီးတော့လူမှုကွန်ရက်မှာတင်ခဲ့တာကြောင့် Republican တွေရော Democrat လွတ်တော်အမတ်တွေပါအတော်လေးအင်အားတင်ခဲ့ကြပါတယ်ဒါဟာမဟုတ်မှန်မှုဆိုပြီးတော့ American ထောက်လှမ်းရေးတာဝန်ရှိသူတွေကငြင်းကြက်ထုတ်ထားတာပါ Republican အောက်လွတ်တော်အမတ် Mitt Romney ကဂက်ဘတ်ရဲ့အမှတ်ချက်နဲ့ပတ်သက်ပြီးသစ္စာမဲ့တဲ့လိင်ညာမှုအဖြစ်လူမှုကွန်ရက်မှာရေးပါတယ်ဒါပြင်ဂက်ဘတ်ဟာစစ်ရာဇဝတ်မှုကျူးလွန်ထားသူအဖြစ်ဆွဆွဲထားတဲ့စီးရီးယားသမ္မတဘရှာအယ်အဆတ်နဲ့လည်းတွေ့ဆုံခဲ့ဘူးတာကြောင့်ဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပါတယ်သူ့ဘက်ကတော့ကိုနဲ့ဆက်ကျင်ဘက်ကသူတွေနဲ့စကားမပြောဘူးဆိုရင်ငြင်းငြင်းရင်းလဲဖော်ဆောင်နိုင်မှာမဟုတ်ဘူးဆိုပြီးတော့ခုခံကာကွယ်ပြောဆိုပါတယ်အမေရိကန်ဘိုးထောက်လိုင်းအေဂျင်စီ CIA ကိုဦးဆောင်ဖို့တော့ထရမ့်ကဂျွန်ရက်ကလစ်ကိုရွေးပါတယ်သူဟာထရမ့်ရဲ့အရင်သမ္မတသက်တမ်းကုန်ကနီးမှာအမေရိကန်မျိုးသားထောက်လှမ်းရေးအဖွဲ့ဒါရိုက်တာဖြစ်ခဲ့သူပါအမေရိကန်အလွတ်တော်ထောက်လှမ်းရေးကော်မတီမှာလည်းအဖွဲ့ဝင်ဖြစ်ခဲ့ဘူးပါတယ်
Are either of you here today to assert there was an impeachable offense in that call?
Radcliffe ah Trump ye tisagan de uwa 2019 ni ma Radcliffe ko yaru khan dong ga lut daw amat a mya pya ga kan kwe cha dai a kha Trump ha tu song phyet chet ko akai ma ka kwe ke bu ba de.
The press was
the media ri ga tu bo mho dan dia ri pyo ni cha da ba. Tige lo tu ga imitan khet phyet de tu ba.
Radcliffe ga American Talent Agency ri ga ti cha man kan ne a chet let ri thauk pyan pi me su pi da lut daw amat ri ko gadi pe ba de. Dai me le Russia ri ga 2020 American Tamara yue kaw pwe ma မဲရလက်တွေပြောင်းဝင်နောက်ခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့ပတ်သက်တဲ့ထောက်လိုင်းရေးအချက်လက်တွေကိုလွှတ်တော်အမတ်တွေကအများသိအောင်ထုတ်ပြန်ဖို့ဆောင်ရွက်ရမှာထိတ်တိုက်ရင်ဆိုင်ခဲ့ဘူးပါတယ်ရုရှားအပြင်အီရန်နဲ့တရုတ်တို့ကဝင်ဆွတ်ဖို့ကြိုးစားတယ်ဆိုတော့ဆွဆွဲချက်ကိုလည်းသူကငြင်းဆန်ပါတယ
်
ဒီနိုင်ငံမှာဒီမိုကရက်တစ်စံချိန်စံညွှန်းတွေအရလူတဦးမဲတမဲပေးခွင့်ထက်တခြားဘာမှကြီးကျယ်မြင့်မြတ်တာမရှိပါဘူး
အမေရိကန်ဆိုရအဖွဲ့ဝင်ဝန်ကြီးတွေကိုတမရကရွေးချယ်ပြီးအထက်လွှတ်တော်ကအတည်ပြုပေးရတာပါခင်ဗျာ
။ကိုအောင်အောင်တင်ပြပေးခဲ့တာပါခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်။
တော်ရရှိတော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါရခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမျိုးသမီးကန္တာတူတာဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါအခုပထမဆုံးတော့အမျိုးသမီးကန္တာနဲ့စပါမယ်နိုဝင်ဘာလ5ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတဟောင်း Donald Trump က Democrat Party ကသမ္မတလောင်း Kamala Harris ကိုအနိုင်ရလိုက်တဲ့အတွက်အမျိုးသမီးမက်ဆန္ဒရှင်တွေအကြားစိုးရိမ်ကြသူတွေရှိသလိုအကောင့်မြင်မျှော်လင့်ကြသူတွေလည်းရှိနေပါတယ်ဘလို့စိုးရိမ်ချက်တွေရှိနေကြတာပါလဲဘယ်အရာတွေကိုအကောင့်မြင်မျှော်လင့်ကြတာပါလဲ Trump ရွေးကောက်ပွဲအနိုင်ရလိုက်တဲ့အပေါ်အမျိုးသမီးတွေရဲ့မတူကွဲပြားတဲ့အမြင်တွေကိုစူးစီးပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေးကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒေသဖြတ်ချခွင့်အပါအဝင်အမျိုးသမီးအခွင့်အရေးတိုက်ပွဲဝင်နေသူတွေကတော့ Republican Party ကသမ္မတလောင်း Donald Trump အနိုင်ရသွားတာဟာအမျိုးသမီးတွေအတွက်တော့စိုးရိမ်စရာအခြေအနေဖြစ်တယ်လို့ပြောဆိုကြပါတယ်။ရွေးကောက်ပွဲရလဒ်ထွက်လာပြီးရက်ပိုင်းတွင်နိုဝင်ဘာ9ရက်နေ့မှာပဲဒီလိုစိုးရိမ်ကြတဲ့အမျိုးသမီးတွေအများအပြား Washington DC မြို့ပေါ်မှာစုဝေးပြီးတော့ဒေသဖြတ်ချခွင့်အပါအဝင်အမျိုးသမီးအခွင့်အရေးတွေကိုအကောက်အွယ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။မဆူရတက်လာရင်အမျိုးသမီးအခွင့်အရေးတွေဆုံးရှုံးလိမ့်မယ်လို့သူတို့ဘာကြောင့်ဆိုရင်းနေကြတာပါလဲ။ Washington မြို့တော်ကအမျိုးသမီးတွေရဲ့စုဝေးပွဲမှာပါဝင်ခဲ့တဲ့ Maryland ပြည်နယ်ကဂျနဲကအခုလိုပြောပါရယ်
။ It's true that Trump will approve an abortion ban for the entire United States.And I'm here
Trump ကအမေရိကန်တဝန်းလုံးမှာကိုဝင်ဖျက်ချခွင့်ပိတ်ပင်တာကိုအတည်ပြုသွားလိမ့်မယ်ဆိုတာကျွန်မယုံပါတယ်။ဒါကိုလက်မခံနိုင်လို့ဒီမှာလာပြီးဆန္ဒပြတာပါ။ဆက်ပြီးတော့လဲဆန့်ကျင်သွားမှာပါသူကတော့သူနဲ့သဘောထားမတူသူတွေသူ့ပေါ်ဆန့်ကျင်ဆန္ဒပြသူတွေကိုထောင်ချမယ်တပ်ဖွဲ့ဝင်တွေဆေးလွတ်ပြီးနှိမ်နင်းမယ်လို့တောင်ချင်းချောက်တာရှိပါတယ်ကျမကတော့ view မဆိုင်ပါဘူးအသက်တေးချင်းတေးသွားပါစီကျမရဲ့လွတ်လပ်ခွင့်အတွက်ဆက်ပြီးတော့တိုက်ပွဲဝင်သွားမှာပ
ါလက်ရှိဘိုင်ဒန်အစိုးရမတိုင်ခင်ပြီးခဲ့တဲ့ Trump အစိုးရလက်ထက်မှာအမျိုးသမီးတွေသတိသားဖျက်ချခွင့်နဲ့ဆိုင်တဲ့ Federal အစိုးရပြဋ္ဌာန်းချက် Roe v. Wade စီရင်ထုံးကိုအဲ့ဒီအချိန်သမ္မတ Trump ခတ်အပ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကပယ်ဖျက်ခဲ့တာရှိသလိုအခုဒီချိန် Trump အစိုးရပြန်တက်လာရင်လည်းဒီလိုအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေပိုးပြီးတော့ပိတ်ပင်ခံလာရမှာကိုအမျိုးသမီးအများပြားကစိုးရိမ်နေကြတာပါအသက်23နှစ်အရွယ်မြောက်ကာရိုလိုင်းနာပြည်နယ်က Mary Frances Warner ကသူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပါတယ်
I'm terrified. I'm worried that we are going to go back and it's people
like Cynthia နောက်ပြန်ဆုတ်သွားတော့မလားအရန်ထိတ်လန့်ပြီးစိတ်ပူမိပါတယ်ပျော်လင့်ချက်တွေလည်းပြတ်လာပါတယ်တပါတီစနစ်ကိုရောက်သွားတယ်လို့မျိုးခံစားရပါတယ် Donald Trump နိုင်တယ်လို့သိတဲ့ညတော့တကယ်ကိုအဲ့လိုဖြစ်မယ်လို့လုံးဝမထင်ထားမိပါဘူးနောက်ရက်တွေမှာကျွန်မဇက်တိုက်ငိုခဲ့တာပါပဲအခုတော့ကိုကန်းကွက်တယ်ဆိုတာကိုပြဖို့ဒီကိုရောက်လာတာပါကို
ုဝင်ဖျက်ချခွင့်ကိစ္စကအမေရိကန်မဲဆန္ဒရှင်တွေကြားမှာကွဲလွဲမှုပြင်းထန်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ရွေးကောက်ပွဲမဲပေးမှုတွေမှာအတိအကျထည့်သွင်းစဉ်းစားတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့တာပါ။ဒါပေမဲ့တချို့ကလည်းဒီကိစ္စထက်ပိုပြီးတော့အရေးကြီးကင်တွင်ရမယ့်အရာတွေအများအပြားရှိတယ်ဆိုပြီးတော့သူတို့ရဲ့အမြင်ကိုပြောကြတာတွေလည်းရှိပါတယ်။ဒီလိုပြောဆိုကြတာတွေမှာကုန်စည်နှုန်းတွေအစမတန်တက်နေတာ၊အိမ်ချမ်းမြေဈေးတွေကလည်းပြန်မကျတော့သလိုငွေကြေးဖောင်းပွားမှုပြဿနာတွေနဲ့ရင်ဆိုင်နေရတာကိုထောက်ပြကြပြီးစီးပွားရေးကိုအဓိကကင်တွယ်ဖို့လိုအပ်တယ်လို့ပြောကြသလိုဒါကိုထရန့်ကပြန်လဲတိဆောက်ပေးနိုင်လိမ့်မယ်လို့လည်းအမျိုးသမီးတချို့ကယုံကြည်ကြတာပါ။ဒီထဲမှာနီဗားဒါးပြည်နယ်လတ်စ်ဗေးဂတ်စ်မြို့ကဈေးဆိုင်ပိုင်ရှင်တူဖြစ်တဲ့မာရီယာစတော့ခ်ဒဲလည်းပါပါတယ်
So anyway, now I'm happy that he's back, you know, so we can get in, you know, things going. Right now everything is really bad, the economy and all this stuff.
ဘလို့ရဖြစ်ဖြစ်အခုသမရပြန်ဖြစ်လာတော့ကျွန်မဝမ်းသာပါတယ်။စီးပွားရေးနဲ့အစားအရာရာဆိုးရွားနေတာတွေပြန်ကောင်းလာမယ်လို့ကျွန်မထင်တယ်။ဒရေသားဖျက်ချခွင့်ဆိုတာတွေဘာတွေကနှိမ့်နိုင်လို့ရတယ်လေ။ပြဿနာအကြီးကြီးမဟုတ်ပါဘူး။အခုလက်ရှိအဓိကပြဿနာကစီးပွားရေးပါ။လူတွေအလုပ်ကောင်းကောင်းရှိပြီးတော့သုံးနိုင်ဆွဲနိုင်ဖို့လိုပါတယ်ရှင့်။အခုကအစအစရရဈေးတွေကြီးနေတော့လူတွေလည်းမသုံးနိုင်ရဘူးပေါ့နော
်ထရမ့်အစိုးရလက်ထက်ကြရင်စီးပွားရေးပိုပြီးကောင်းလာလိမ့်မယ်လို့ယုံကြည်တာကတော့သူတယောက်တည်းမဟုတ်ပါဘူးအရီဇိုနာပြည်နယ်မှာနေထိုင်နေတဲ့မြန်မာအမေရိကန်တဦးဖြစ်တဲ့ဒေါ်နွန်ွယ်ဝင်းကလည်းထရမ့်လက်ထက်မှာစီးပွားရေးပိုပြီးကောင်းလာလိမ့်မယ်လို့ယူဆထားတဲ့သူပါလောင်စာဆီနဲ့စားတောက်ကုန်ဈေးနှုန်းတွေကျအောင်ထရမ့်ကလုပ်ပေးနိုင်လိမ့်မယ်လို့မျှော်လင့်နေအကြောင်းသူကပြောပါတယ်
energy နဲ့ဆိုင်တဲ့ဟာတွေသူစားလောက်လာလို့ရှင်အိမ်မှာစီးပွားရေးနဲ့တက်လာမယ်စီးအိမ်ဟိုလူတွေအတွက်လည်းအလုပ်ကိုင်းနေရှိလာမယ်နောက်စားဝတ်နေရေးကလည်းစားဝတ်နေရေးဟိုဟာလေဈေးတွေလည်းကုန်ဈေးတွေလည်းကျသွားမယ်အဓိကကတော့ energy ကအရေးကြီးတယ်သူအဲ့ဒီ energy အတွက်လုပ်မယ်ဆိုလို့ရှင်လုပ်ဖို့လည်းသူ season နဲ့ဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်မအဲ့ဒီဟိုဟာစီးပွားရေးအတွက်ကောင်းလာမယ်လို့ယုံကြည်ရဲ့လူတွေရဲ့စားဝတ်နေရေးလည်းgrocery သွားလို့ရှင်လဲအဲ့ဒီဟာကဈေးတက်တာလာနိုင်မယ်လို့ကျွန်မမြင်တယ်ဒီတိုင်းပြည်မှာကတော့ဒီအမေရိကန်မှာကျွန်မမြင်တဲ့လောက်ကတော့ဈေးအတက်ကျရှိတယ်ဗမာပြည်လိုမဟုတ်ဘူးဗမာပြည်မှာဈေးတစ်ချက်ကျတက်ပြီးသွားလို့ရှင်ဘယ်တော့မှမကျတော့ဘူးဆိုတော့ကျွန်မအမြဲတမ်းပြောတယ်ဒီနေ့ကဈေးဗမာပြည်မှာဆိုရင်တော့ဒီနေ့ကဈေးအတက်တာဆုံးနေပဲလို့ပြောတယ်ဒါပေမဲ့ဒီနိုင်ငံမှာကျတော့ကျွန်မမြင်ခဲ့ရတာတော့တက်လိုက်ကြလိုက်ပေါ့နော်အထူးသဖြင့်ဟိုဈေးဟို grocery သွားပွဲလို့ရှင်အဲ့လိုမျိုးမြင်တဲ့အတွက်ကြောင့်မလို့ကျွန်မအဲ့ဒီဟာအတွက်ကိုဖြစ်လိမ့်မယ်ဆိုတာကိုကျွန်မယုံကြည်ပါတယ
်စီးပွားရေးအပြင်လူဝင်မှုကြီးကြပ်ရေးရာကိစ္စရပ်တွေခြံထွေတဲ့နေရာမှာလဲထရမ့်ကပို့ပြီးတော့ထိရရလုံနိုင်လိမ့်မယ်လို့သူယူဆတယ်ဆိုပြီးတော့လဲဒေါ်နယ်ဝင်းကပြောပါတယ
်ကျွန်မတစ်ချက်ကတော့သူဟိုအဲ့ဒီဟိုဟာဟို immigration နဲ့ဆိုင်တဲ့ဟာကိုသူ reform လုပ်မယ်ဆိုတာကိုကျွန်မယုံကြည်ပါတယ်ဘာလို့လဲဆိုတော့ already ဟိုသူဟိုဘယ်လို common အဲ့ဒီဟိုဟို in charge ကို already pick လုပ်ပြီးသွားပြီလေဆိုတော့အဲ့ဒါကြောင့်မလို့သူအဲ့ဒီဟာတစ်ခုရဲ့နောက်အဲ့ဒီဟိုစီးပွားရေးအတွက်အဲ့ဒီနှစ်ခုကတော့ဟိုအောင်မြင်မယ်လို့ကျွန်မယုံကြည်ပါတယ်နောက်တခြားဟာတွေကြတော့တိုက်ခတ်နေတော့ရှိလိမ့်မယ်လို့ကျွန်မထင်တယ်ဆိုလို့ရှိရင်ဟိုဥပမာဆိုလို့ရှိရင်transgender နဲ့ဆိုင်တဲ့ဟာတွေကြတော့အတိုက်ခံရှိလိမ့်မယ်လို့ထင်တယ်ဒါပေမဲ့ကျမရဲ့ယုံကြည်ချက်ကတော့လူတယောက်ကသူ့ရဲ့ဆုံးဖြတ်ခွင့်အသက်အရွယ်ရောက်လာတဲ့အခါမှာသူဆုံးဖြတ်ခြင်းသူဆုံးဖြတ်ခြင်းတလို့ဆုံးဖြတ်ဒါပေမဲ့ကလေးတွေပေါ်မှာတော့အဲ့ဒီဥစ္စာကို impose မလုပ်ဖို့ဟိုအဲ့ဒီဟာတစ်ခုတော့ကျမအဲ့ဒါလည်းအောင်မြင်မယ်လို့ကျမထင်ပါတယ်ဘာဖြစ်လို့ဆိုမိဘတွေကလည်းဟိုကခလစ်ကိုခလေးတွေကိုကာကွယ်မှာပဲလို့ကျွန်မယုံကြည်တယ်လေ
ရွေးကောက်ပွဲနေ့မတိုင်ခင်အထိအစောပိုင်းလူလူစစ်တမ်းတွေမှာဒီမိုကရက်တစ်သမ္မတလောင်ကမလာဟဲရစ်ကရီပက်ဘလီကန်သမ္မတလောင်ထရမ့်ထက်မဆိုးသလောက်အသာစီးရခဲ့ပြီးအကျိတ်နယ်ဖြစ်ခဲ့ပေမဲ့လို့လေတကယ်တမ်းရွေးကောက်ပွဲရလဲထွက်လာတဲ့အချိန်မှာတော့ထရမ့်ကမဲအပြစ်အဆက်နဲ့အသာစီးရခဲ့တာကိုမယုံနိုင်ပဲဖြစ်နေကြတဲ့အမျိုးသမီးတွေလည်းရှိပါတယ်ဒီထဲမှာမယ်လန်ပြည်နယ်ကအန်ဂျလာဟေးလည်းပါပါတယ်
I was amazed at the amount of support that Donald Trump received. So I knew I thought it would be
Donald Trump ကိုဒီလောက်များများထောက်ခံတာတွေ့ရတော့အတော်ကိုအံ့ဩရပါတယ်။မဲရလတိတ်မကွာနိုင်ဘူးလို့ထင်ခဲ့ပေမဲ့တကယ်ကိုအပြတ်အသတ်နဲ့နိုင်သွားတာ။ဆိုတော့ဒီလောက်တောင်လူတွေအများကြီး Donald Trump ကိုထောက်ခံနေကြတာတွေ့တော့မထောက်ခံမိတဲ့ကိုပဲမှားနေ တလားလို့ပြန်သုံးသပ်ရတော့မလို့ဖြစ်နေပါတယ်
။ဆက်သွေးရေးဆိုင်ရာပညာရပ်သင်ယူနေတဲ့အသက်20အရွယ်တက္ကသိုလ်ကျောင်းသူဂျာရာဝှိုက်ကတော့ထရမ့်နိုင်သွားတဲ့အတွက်နောက်လေးနှစ်ဘာတွေဖြစ်လာမလဲစိတ်ပူတာရှိပေမဲ့လို့လည်းအကောင်းဆုံးကိုပဲမျှော်လင့်ထားတယ်လို့ပြောပါရယ်။
But I think for us as women, it's all about just sticking together and making sure that we continue to fight for our rights and do what we can as individuals. And we don't know.
ကျမတို့အမျိုးသမီးတွေစီစီလုံးလုံးနဲ့ကိုယ့်အခွင့်အရေးအတွက်ကိုယ်နိုင်ရာကဏ္ဍကနေပါဝင်ပြီးတော့ဆက်လက်တိုက်ပွဲဝင်ကြရပါလိမ့်မယ်။နောက်၄နှစ်ဘာတွေဖြစ်လာမလဲကျမတို့သေချာမသိနိုင်ပါဘူး။ယုံကြည်ချက်ခိုင်မာတဲ့အမျိုးသမီးတစ်ယောက်ဖျားသခင်ကိုယုံကြည်သူတစ်ယောက်အနေနဲ့အကောင်ဆုံးတွေဖြစ်လာဖို့ကိုပဲယုံကြည်မျှော်လင့်ဆုတောင်းပါတယ်။အရာရာတိုင်းကအကြောင်းရှိလို့အကျိုးဖြစ်လာတာလို့ပဲလက်ခံရမှာပါပဲ
။နိုဝင်ဘာ9ရက်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ထရမ့်ကတော့ America First, America တည်တာပထမဆိုတဲ့ကြွေးကြော်သံနဲ့ပြည်တွင်းစီးပွားရေးခိုင်မာတောင်းတင်းအောင်လုပ်မယ့်အကြောင်းနဲ့နိုင်ငံတွေကိုထောက်ထားမဲ့ဝင်ရောက်နေသူတွေကိုအလုံးရင်းနေရပြန်ပို့တာပြည်ပနိုင်ငံတွေကသွင်းကုန်တွေကိုအခွန်တိုးကောက်တာအပြင်အရှေ့လေပိုင်းနဲ့ယူကရိန်းမှာစစ်ပွဲတွေရက်အောင်လုပ်သွားမယ်ဆိုပြီးတော့လည်းကတိပြုပြောဆိုထားပါတယ်။ထရမ့်အနေနဲ့ဒီလိုရွေးကောက်ပွဲဂတိကဝတ်တွေကိုဘယ်လောက်ထိလက်တွေ့ကြကြအကောင့်ထဲဖော်နိုင်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါပါဘလို့ပဲဖြစ်ဖြစ်သူ့အနေနဲ့ကတော့ရွေးကောက်ပွဲအနိုင်ရသူတယောက်အနေနဲ့လာမယ့်ဇန်နဝါရီလထဲမှာကျန်းစစ်စာကျင်းပပြီးတာနဲ့အမေရိကန်ပြည်ထောင်စုရဲ့48ရောက်မြောက်သမ္မတဖြစ်လာတော့မှာပါတခါဖြစ်ဒုတိယအကြိမ်သမ္မတသက်တမ်းတစ်ခုပြန်လည်ရရှိတာလည်းဖြစ်တယ်ဆိုတော့ကိုတင်ပြရင်ဒီတဲ့ပဲမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရနာခွင့်ပြုပါရှင်။ကျွန်မခင်ပြုသေးပါ။နောက်စီစီလေးပါဆက်ဆုံးပါဦ
းမယ်။မခင်ပြုသေးစီစဉ်တင်ဆက်တဲ့အပတ်စဉ်မျိုးသမီးကဏ္ဍကိုနားဆင်ကြကြရပါခင်ဗျ။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတဟောင်းဒေါ်နယ်ထရန့်အနိုင်ရခဲ့တာကြောင့် California ပြည်နယ်ကသူ့ကိုထောက်ခံသူတွေပျော်ရွှင်နေကြပါတယ်။ Democrat ပြည်နယ်အုပ်ချုပ်ရေးမှူးကတော့ Trump သမ္မတတက်တန်းတွင် Federal ဥပဒေအရလွှမ်းမိုးပယ်ဖျက်လာနိုင်တဲ့ Democrat တွေရဲ့မူဝါဒတွေကိုကာကွယ်နိုင်အောင်ပြည်နယ်လွတ်တော်အထူးစီအွေကျင်းပဖို့ပြောနေပါတယ်။သုတဆောင်လင်အမေရိကန်တခွင်မှာကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ကယ်လီဖိုးနီးယားပြည်နယ်ကမရင်းတပ်ဖွဲ့ဝင်ဟောင်းဂျယ်ရီပီယန်နီဟာသူပိုင်တဲ့ဒါဇင်နဲ့ချီတဲ့အလံတွေကားတာယာတွေပကံဖနက်တွေမှာတော့ထရမ့်နာမည်ကိုရေးထားတာပါလွန်ခဲ့တဲ့ရှင်းနှစ်လုံး Republican တွေအနိုင်ရဖို့လဲသူကလှုံ့ဆော်စီရင်ခဲ့ပါတယ
် What a relief it was
ရင်းနှီးကအပူတွေခုမှကျသွားပါတယ်ဒီလိုသာဖြစ်မလာဘူးဆိုရင်တော့တခြားသွားနေစရာလည်းမရှိတော့ပါဘူးနောက်ဆုံးခံစစ်မှာကျွန်တော်တို့အနိုင်ရခဲ့တာပါအမေရိကသာကျွန်တော်တို့အိမ်မှာဒီမှာလူမျိုးလွတ်လပ်မှုတခြားဘယ်မှမရเสียမှာမရှိပါဘူး။ဒါကြောင့်အခုလိုအနိုင်ရဖို့ကျွန်တော်တို့အတွက်အရေးကြီးပါတယ
်။ Los Angeles မြို့က Graphic ဘန်ဂျန် Hollywood လမ်းမ Santa Monica စိတ်ခံတံတားမှာပြီးခဲ့တဲ့သတင်းပတ်ကုံက Trump ထောက်ခံသူတွေအောင်ပွဲခံခဲ့ကြပါတယ်။ဒီထဲမှာဝီယစီဝါတုံးဆွဲပြီးတော့ကွယ်လွန်သွားကြသူတွေရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်
။ It's killing a lot of blacks.
လူမဲတွေအများကြီးတေဆုံးပြီးအဲ့ဒီထဲမှာကိုချစ်ခင်ထိန်းချောင်းလာတဲ့မိသားစုဝင်၃ဦးလည်းပါဝင်ပါတယ်။တရုတ်ကနေပို့ပြီးမက္ကဆီကိုကနေအမေရိကန်ကိုလှည့်ဝင်လာတဲ့ဖန်တန်မန်ကြောင့်အခုသူတို့အားလုံးမရှိတော့ပါဘူး။ဒါကြောင့်နယ်ဇက်ကိုပိတ်ပစ်ရပါမယ်။နယ်ဇက်မလုံခြုံရင်နိုင်ငံလည်းပျောက်သွားမှာပါ။
2020သမ္မတရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့လေသူတို့ကမျှော်လင့်ခဲ့တာပါ။
ဒီလိုပဲဖြစ်ရမှာပေါ့။သူကသမ္မတ၄နှစ်ပဲလုပ်ရသေးပါတယ်။ပြားတခင်ကသူ့ကို10မိနစ်လောက်ခဏထိုင်မှုခွင့်ပြုခဲ့ပြီးမှသူကရက်မနေပါဘူး။သူလှုပ်ရှားရှိတာတွေအများကြီးရှိနေပြီးတော့အားလုံးကသူ့ရဲ့ခြေလမ်းတိုင်းကိုစောင့်ကြည့်နေတာပါ
။ Republican တွေရဲ့မူဝါဒအရဒရေသားဖျက်ချခွင့်တားဆီးတာ၊ဟျက်ဆက်ကားတွေအပေါ်စီမင်းစည်းကမ်းပိုတင်းကျပ်မှနဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေပြောင်းလဲတင်းကျပ်မှတဘာဝဘေးအတွက်ရမုံငွေလျှော့ချမှစတာတွေကို Federal ဥပဒေနဲ့ Trump လက်ထက်မှာပြောင်းလဲပစ်လာနိုင်တာကြောင့်ဒီပြဿနာတွေကိုကာကွယ်ဖို့အရေး California ပြည်နယ်လွှတ်တော်ကအစိုးရအသုံးစရိတ်တိုးမြှင့်ပေးဖို့အုပ်ချုပ်ရေးမှူး Gavin Newsom ကလွန်ခဲ့တဲ့သတင်းပတ်အတွင်းတောင်းဆိုပါတယ
်။ Governor Newsom ကအခု2ရက်နေမှာဟိုပါ Trump proof စတဲ့ဟိုခေါ်ထားတယ်။သူဘလို့ရန်ပုံငွေရောဟိုလော့ဆူကိစ္စရောဘလို့ prepare လုပ် Trump proof စတဲ့ဟာ Trump ရဲ့ဒီဒါမဲ့ပြဿနာမျိုးစုံပေါ့အဲ့ဒါတွေကိုဘလို့သူဒီ California နေနဲ့ California value ကိုထိမ့်ပြီးခံချမလဲဆိုတဲ့ဟာကိုသူဟိုဒီစမတရနေ့မှာ session ခေါ်ထားပါတယ်အဲ့ဒါမတိုင်ခင်တည်းကတော့ကျွန်တော်ကံကောင်းထောက်မှဆိုတဲ့ဟို President Trump ကိုရီးယား campaign မှာပြောတော့ဒီ education department ကိုဖျက်သိမ်းမယ်လို့အကြီးပြောတာဆိုတော့ဒီအတွက်ကို budget တွေဖျက်ခံမယ်ဆိုတည်နေတော့ကျွန်တော်ဒီဟိုနိုဝင်ဘာ5 proposition ထဲမှာ vote ထဲ vote လုပ်တဲ့ထဲမှာ proposition 2ဆိုပြီးတော့ဟောကျွန်တော်တို့ vote လုပ်လိုက်ပါတယ်အဲ့ဒါတော့ 10 billion education department education ဆိုတာ K-12 ကျောင်းနေတဲ့ college တွေအတွက်ကိုဟိုရန်ပုံတွေပေါ့ budget ပေးပါမယ်အဲ့တော့ကိုသူပေါင်းရောင်းပြီးတော့အစိုးရဖြည်းဖြည်းချင်းပြန်ဆက်ပါပေါ့အဲ့တော့ကျွန်တော်တို့ tax ကအတူတောက်ကိုတိုးောက်တာကိုကျွန်တော်တဘောတူတယ်ဆိုတဲ့ဟာပေါ့အဲ့ဒါ pass သွားတယ် pass သွားဆိုတော့ဒီပညာရေးပိုင်းကတော့ safe ဖြစ်သွားတယ်ပေါ့ဟော10ပြည်နဲ့ဆိုမနေပေါ့
ပြည်တော်စုရန်ပုံငွေချော့ချဖြတ်တော့မယ်ဆိုရင်ပြည်နယ်မှာနေထိုင်ကြတဲ့သူတွေအပေါ်မှာရောဘယ်လိုရိုက်ခတ်မှုရှိနိုင်မှာလဲ
Federally ရတဲ့ပတ်စံရတာပေါ့အဲ့တော့ဟိုဘလောက် state ကကဘာလို့လို့ဟိုရန်ပုံငွေဖြတ်တော့လဲဆိုရင်တော့ပြည်နယ်ကဒုက္ခရောက်ပါမှာဒါပေမဲ့တနင်္ဂနွေလောက်လဲဟိုကဒီ Trump House ကြီးက Federal ဒီ budget တစ်ခုလုံးမှာ 2 trillion ဟောခေါ်တာ DOG department တောက်ပြီးတော့ဖြတ်မယ်ဆိုတော့တနင်္ဂနွေလောက်ဒုက္ခရောက်ပါတယ်ဒီတော့ California ကတော့အခြားလောက်စိတ်ဆိုတော့ maybe တခြား state တွေဆိုင်တော့တနင်္ဂနွေတော့ကာပါဖြစ်မယ်လို့ထင်ပါတယ်
ရွေးကောက်ခံသမ္မတ Donald Trump လက်ထက်မှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့လဲဦးစားပေးဆောင်ရွက်လာတာပါအခုဒီချိန်မှာလည်းပဲအထောက်အထားမဲ့နေထိုင်ကြသူတွေအပေါ်ဘလို့ရိုက်ခတ်မှုတွေရှိနိုင်မှာမလဲ
ပထမတန်းကသူ executive order ကိုထုတ်တယ်ထုတ်တော့ muslim ban ပေါ့ကျွန်တော်ဒီမှာ muslim လည်းအများကြီးပါ muslim ban ဆိုရေရွတ်ဖြစ်ပြီး loss ဖြစ်သွားပါတယ်ပြီးတော့မြန်မာပြည်ကို ban ပါတယ်ဒါပထမတန်းမှာဖြစ်တာရှိတယ်လို့ထင်တာလေနောက် covid ဖြစ်သွားတော့အဝင်တွေအကုန်လုံးပိတ်ချလိုက်ပါတယ်အဲ almost ပိတ်လိုက်တယ်ဆိုတော့လူတွေဝင်လို့မရတော့ဖြစ်သွားတော့ဟိုခုန flow ကတော့လူ flow ကတော့ရော့ပါတယ်အဲ california နဲ့ပတ်သက်လို့ကျွန်တော်နားလည်သလား president trump ရဲ့ဒီအုပ်ချုပ်ရေးနဲ့ california နဲ့ loss ဘောင်း10%ကျော်ဖြစ်ပါတယ်ဒါတော့အခုလည်းဒီဒါကို prepare လုပ်တာဆိုတော့ loss တွေကတော့တန်းစီပြီးအပြန်အလှန် loss တွေကတော့တာမှာအဲ့တော့ဟိုကျွန်တော်တို့ california state ကကျွန်တော် ဆက်မှုလေယာ state ဆိုတော့ကျွန်တော် immigrant တွေလို့ပါတယ်။ဟောဒီ central california မှာဒီအတီးခူးလာတော့ဆေးဖြန်းလာတော့ဟိုမြောင်းတူးလာတော့ဆောက်လို့ရေးလောက်တာတော့ concession အကျန်းသားဒါတွေကရေရိုးဒီမှာ california တွေကလောက်မလုံးတာ။နောက်တစ်ခုဒီဆက်မှုလေယာမှာလွားမွေးကျွန်တော်တို့ဒီကကဘာမှာတင်နိုင်တဲ့လွားအများဆုံးမွေးတဲ့နေရာပါ။လွားလည်းမွေးတယ်ဆိုတော့ဒီဟာတွေက immigrant တွေလောက်ကြာ immigrant ဆိုတာကျွန်တော်က undocumented တွေလောက်တယ်ဆိုတော့ကျွန်တော်ပေါ်တာနဲ့သူတို့ဝင်လာတဲ့အလုပ်ပေးတာနိုင်တယ်။အထရောရှာထားတဲ့ပတ်စံလိုပဲယူရအောင်ဘယ်လို trillion GDP က1.4 အဲ့တော့ကျမရေးဒီပိုင်းအထောက်ပံ့ပေးတယ်ဒါဟိုဒီ Trump ဟုတ်ချုပ်ရေးကမကြိုက်ဘူးဆိုတော့သူ budget cut ပါလေကြိုက်ရင်လည်းကျွန်တော်စီးပွားရေးနဲ့ balance လုပ်ရောလေ
လာမယ့်ရွေးကောက်ပွဲမှာ California ပြည်နယ်မှာနေထိုင်သူတွေ Republican တွေကိုပိုရွေးလာနိုင်တယ်လို့တချို့ကသုံးသပ်ပါတယ်
Once he gets to party da dia along ma anan ya me so yin to to nya nya a sin pye ja ba le me
to she president assessor atwe chon ya ro a mya phit ka first stand lo tet la yin a ko lo nai ba bo atet lo do out lo do pin pyu lo tong lo check in pin lo out ba da mai 2 year next stand le cha aw american ne smart ba to lo pyan pi lo a mye dan lo second lo second term mid term ma ho house ka di 435 a ko lo အော်ပြန်ပြီးရွက်ောက်ပဲပြန်လုပ်တဲ့အချိန်မှာသူက majority ပြန်ဖြစ်ပါတယ်အများတန်းဒီအတိုက်အခံပါတီးရအဲ့တော့ check and balance ပြန်ဝင်တာပေါ့လေအဆင့်နှိတ်ကတော့အခုကျွန်တော်တွေ့သလောက်ငိုဟိုအရင်ပြတ်သွားတာမဟုတ်ဘူး present trend နိုင်ွားတော့ပြတ်သွားတယ်တော်တော်လေး landslide လို့ပြောလို့ရပါလိမ့်ဒါပေမဲ့ house and senate က landslide မဟုတ်ဘူးဟိုကတ်ပုတ်ကတိကလေးပေါ့53 47ဘက်က218ခုတွက်နေတော့မပြီးသေးဘူးဒီဘက်ကကျွန်တော်တင်တယ် 220 ကျော်ကျော်လေးပဲရပါလိမ့်မယ်ကျိုင်းတော့အဲ့တော့ဟိုခေါင်းက10ကုန်လောက်ပဲပြတ်နေတာဆိုတော့တိတ်ပြီးတော့လွတ်လွတ်ချွတ်ချွတ်တော့လှုပ်လို့တော့မရဘူးအဲ့ဒါက now next stand 2 year လည်းပြည်ရောစနစ်ကလည်း6နှစ်သက်တမ်းအသမားတွေအဲ့မှာ maybe around like 30 people လောက်ထပ်ပြီးတော့ဟိုဆိုတာ elect ပြန်လောက်ရပါလေ election ပြန်လောက်အောင်ဆိုတော့အဲ့မှာdemocrat ကကျွန်တော်နားလည်သလောက် majority နှစ်ဖက်လုံးဖြစ်ပေါ်များပါတယ်
California မှာ2020သမ္မတရွေးကောက်ပွဲတုန်းကဒီမိုကရက်သမ္မတလောင်း Joe Biden ကိုမဲပေးသူ63ရာခိုင်နှုန်းကျော်ရှိခဲ့ပြီး Trump ကိုတော့34ရာခိုင်နှုန်းကျော်ကသာမဲပေးခဲ့တာပါ။နိုဝင်ဘာ5ရက်ရွေးကောက်ပွဲတုန်းကတော့ Kamala Harris 58ရာခိုင်နှုန်းကျော်ရခဲ့ပြီး Trump က39ရာခိုင်နှုန်းနီးပါးသာရခဲ့ပါတယ်။1988ခုနှစ်တုန်းက California မှာနောက်ဆုံးအနိုင်ရခဲ့တဲ့ Republican သမ္မတလောင်းကတော့ George H.W. Bush ဖြစ်ပါတယ်ခင်ဗျာ။
ကောင်းစီစဉ်တင်ဆက်တဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ပြပေးပါဦးမယ် KBA Korea Baduk Association ကဂုံတူးဆောင်ကိုဒန်အမြင့်ဆုံးဂုကစားသမားစုချီးမြှင့်ခံခဲ့ရတဲ့ Google ရဲ့ AlphaGo AI ဆက်ရုပ်ဟာ2016ခုနှစ်တုန်းကလူနဲ့ဆက်သမိုင်းဝင်ဂုကစားနည်းပြိုင်ပွဲမှာတောင်ကိုရီးယားကဂုချန်ပီယံလီစီဒိုကိုအနိုင်ရခဲ့တယ်လို့ AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
အမေကြီးရတခုရှိပါတယ်ဆရာဒီဆက်ရုံနဲ့လူနဲ့ပြိုင်ပွဲပြိုင်နေဥစ္စာလေ
ရှူမန်ဘတ်ကိုအ
ားလူနဲ့ဆက်ဘသူတာတယ်လဲဆိုတာပြိုင်ရတာလေအဲပြိုင်ပွဲလေးအကြောင်းပြောပြဟုတ်ကဲ့ပါဟု
တ်ကဲ့ပါတော့ချင်းရအပြင်ကျွန်တော်တို့ဒီတာမော်ဒယ်တွေကသင်ပေးတဲ့ book မှာမြန်မာစံလုပ်ပေးနိုင်တဲ့ဘက်မှာလူထက်တာလို့မိတာပါအဲဒါပေမဲ့ဘာလို့ဆိုတော့ statistic ကိုတော့ဉာဏ်တယ်နော်ဟိုတော့ data အများကြီးဆိုတော့သုံးနိုင်တယ်ဒါပေမဲ့လည်း single single စဉ်းစားပြီးဆုံးဖြတ်ရတဲ့လုပ်တွေမှာဆိုတော့လူမမီးရဲ့အိဆိုင်အများကြီးရှိတယ်ပေါ့လေအဲစစ်တွင်ကစားလေးဆိုလို့ရှင်တယ်အစပိုင်းမှာဆိုလို့ရှင်ပုံမှန်တော့တုံတောင်ကစားတဲ့လူလောက်ဆိုရင်တော့ကွန်ပျူတာကိန်းရနိုင်ပေမဲ့တကယ် professional စစ်တွင်တော့ကစားသမားဆိုမနိုင်ဘူးလေအဲ့တော့အားလုံးကိုကျွန်တော်တို့ကIBM နေပြီးတော့သူပြိုင်ပွဲလုပ်တယ်ပေါ့2016လောက်ကပေါ့လေအဲအဲလုံးကဥမာတစ်ခုတော်ဘာလုံးနာမည်လည်းကြည့်တယ်နော်အဲအဲ့ဒါကိုပြောပါစင်တော့ကျွန်တော်တို့အဲတရုတ်စစ်တွင်လို့ခေါ်မလားအဲကိုကစားလေးရှိတယ်လေအဲအဲ့ကိုကစားကြီးကိုကျွန်တော်တို့ပြိုင်ခိုင်းတဲ့ကိုရီးယားကအဲ18ကြိမ်တော့ကမ္ဘာချန်ပီယံရရတဲ့နော်လီဆဲလိုနဲ့ပြိုင်တဲ့ဂိမ်းအကြောင်းကိုကျွန်တော်ပြောရမှာပေါ့နော်အဲ့ဒါလည်းတကယ်ဘာကြောင့်အရေးကြီးလဲဆိုလို့ရှိရင်အဲကျွန်တော်တို့ကပြောလို့ပဲဒီ machine learning သမားတွေ AI သမားတွေကတောက်လျှောက်သွားတသိပြဖို့ကြိုးစားလာတာပေါ့လေဒီ AI model ကလူထက်သားနိုင်တယ်လူရှင်းနိုင်တယ်ဆိုတဲ့ဟာမျိုးသက်တည်ပြနေတာ။အဲဒါကြောင့်မလို့ကျွန်တော်ကပတ်စံနေအများကြီးသုံးပြီးတော့ဒီပြိုင်ပွဲကိုလုပ်ကြပါတယ်။ Google ရဲ့ Deep Mind Company ရဲ့ AlphaGo ဆိုတဲ့ဒီ project ပေါ့။အဲဒါကတကယ်သမိုင်းဝင် project ဖြစ်ခဲ့ပါတယ်။အဲ့တော့တကယ်တော့ Google ကစားနည်းကိုပြောပါဆိုရင်တရုတ်ကထွင်ခဲ့တာပေါ့လေ။နှစ်ပေါင်း3000ကျော်လောက်ခရီးကစားခဲ့တဲ့ကစားနည်းလို့ပြောရပါတယ်။သူအခွက်ကအလျားလိုက်6ခွက်အလားလိုက်6ခွက်အဲအဲ့လိုပေါ့13ခွက်13ခွက်လည်းရှိတယ်။အဲတကယ်professional ကစားတော့16ပဲပေါ့အဲ့တော့အဲ့လိုဂိမ်းပေါ့လေအဲ့ဒါခမန်းကြီးကျွန်တော်က46တန်းကျော်ကဘာမှကစားရလို့ပြောကြပါတယ်အဲ့တော့သူ့ကိုဘာကြောင့်ရွေးလဲဆိုရင်ကျွန်တော်ကသူကစစ်တွေနဲ့ခက်တယ်ဗျအဲ့တော့သူ့ရဲ့ရွှေ့နိုင်တဲ့အကွက်ပေါင်းကကျွန်တော်ကခမန်းကြီးပေါ့လေတန်းသူ့တပါဝ170လို့ပြောကြတာပေါ့နော်ဂိမ်းထဲမှာလည်းသူကအရန်challenge ဖြစ်တဲ့ဂိမ်းဆိုပြီးတော့တတ်မှတ်တာလေအဲ့ဒါမှအဲ့ဒါကိုပြန်ဝဲလုပ်တာပေါ့လေအဲ့တော့ alpha ကိုအလွယ်ဆင်းပြလို့ရှိရင်သူ့မှာဘိုင်းနှစ်ပိုင်းပါပါတယ်ပထမတစ်ပိုင်းကကြတော့ go player expert စီကနေပြီးတော့လေးလာတင်ယူတဲ့ပိုင်းပေါ့နော် learn from expert ဆိုပြီးခေါ်ပါတယ်ဒုတိယတစ်ပိုင်းကကြတော့သူလေးလာထားတဲ့ go ကစားနည်းကိုပဲပြန်သုံးပြီးတော့သူ့ဘာသာသူနှစ်ဖက်စလုံးကနေပြီးတော့နော်သူ့ဘာသူပဲပြန်ပြီးတော့လက်ဖက်ကကစားလိုက်အဖြူဘက်ကကစားလိုက်သူ့ဘာသူ set playing လုပ်ပြီးတော့ learn လုပ်သွားတဲ့ပိုင်းပေါ့နော်အဲ့ဒီနှစ်ပိုင်းပါတယ်အဲ့တော့ကျွန်တော်တို့ဉာဏ်ပညာနည်းနဲ့ပြောမယ်ဆိုလို့ရှိရင်အရင်ဆုံးကျွန်တော်ခုနပြောလို့သူတို့မှာကကစားသမားနော်ပွဲတွေပေါ့ဟိုနာမည်ကြီးတဲ့ပွဲတွေတောက်လျှောက်ဆိုတာအဲ့ဒါအမှတ်ထားတာရှိတယ်အဲ့ဒီကိုတုံးလိုက်ပြီးတော့သူအရင်ဆုံးသူက policy network ကိုဆောက်တယ်။အဲ့ဒါကိုကျတော့ကျွန်တော်က supervised learning ဖြစ်တဲ့ new network အကြီးဆောက်လိုက်ပြီးတော့သွားတယ်။ဆိုတော့ဒါက input ကဟုတ်ပြီဖြူကတံပြူတာကိုရွှေ့လာတယ်။နော်အဲ့ကလည်းတံပြူတာကိုရွှေ့လာတယ်။အခုလက်ရှိအခြေအနေကတော့ဆိုလို့ရှိရင်နောက်ထပ်ဘယ်ကွက်ကိုရွှေ့ရမလဲဆိုတော့စဉ်းစားရတဲ့အပိုင်းပေါ့။အဲ့ဒါမျိုးကျွန်တော် policy network လို့ခေါ်တယ်။အဲ့ဒီအပိုင်းကိုကျတော့ new network နဲ့ LAN လုပ်ထားတယ်။ပြီးတော့မှဟုတ်ပြီရွှေ့မဲ့အကွက်ကိုငါတို့ရပြီ။ရပြီဆိုလို့ရှိရင်အဲ့ရွှေ့မဲ့အကွက်ကနိုင်နိုင်ချေဘယ်လောက်ရှိသလဲပေါ့နော်။အဲ့ဒါကိုခံမှန်းလာကိုကျတော့ကျွန်တော်က reinforcement learning နဲ့သွားပါတယ်။အဲ့ဒါကိုကျွန်တော် value network လို့ခေါ်တယ်။ဆိုတော့တစ်ပိုင်းပါတယ်။တစ်ပိုင်းက supervised learning ၊တစ်ပိုင်းက RL ပေါ့။ဆိုတော့ပြီးတော့မှဟုတ်ပြီအဲ့ဒါဆိုနိုင်ငံရရှိတဲ့ဘက်ကိုသူကအလေးပေးပြီးသွားတော့မယ်။ခက်တာက go ကစားရခုနကကျွန်တော်ပြောလို့ပဲ။တန်းတူးတဲ့ပါက1 sample ရှိတယ်နော်။ဖြစ်နိုင်တဲ့အကွက်တွေအများကြီးပဲဗျာ။များတော့ကြည့်တော့သူအဲ့ဒီဟာကိုရှားတဲ့ချိန်လည်းကြားတယ်။အဲ့ဒီရှားတဲ့အပိုင်းကတော့ဒီ Monte Carlo Tree Search ဆိုတဲ့အပိုင်းကိုသုံးပြီးတော့သူကရှားသွားတယ်ပေါ့။ဒါတော့နည်းပညာအပိုင်းပေါ့လေ။အဲ့တော့ပြန်ပြောမယ်ဆိုရင်ဒီမှာ supervised learning ပါမယ်။အဲ့ဒါ policy network ဆောက်ပြီးတော့ချွေးရမယ့်ပုံကိုသူရွေးတာပေါ့လေပြီးလို့ရှိရင် RL method နဲ့ value network ဆိုပြီးတော့ဆောက်လိုက်တယ်အဲ့ဒါကြတော့နိုင်နိုင်ကြီးကိုခံမှန်းတော့ပြီးတော့မှတကယ်ပြန်ခွဲကြလို့ရှိရင်သူကရှာတဲ့နည်းလမ်းကိုကြတော့ကျွန်တော် Monte Carlo Tree Search ဆိုပြီးတော့ MCTS ပေါ့လေအဲ့ဒီနည်းနဲ့ရှာတယ်ပေါ့နော်ဒါတော့နည်းပညာပိုင်းမှာလို့သွားပါတယ
်တကယ်ပြန်မှန်းမှာဘယ်သူကနိုင်ပါလဲဆရာ
တကယ်ပြန်မှန်းမှာစက်ကနိုင်သွားပါတယ်ဆရာပြောရလို့ရှိရင် AlphaGo ကနိုင်သွားပါတယ်အဲ့ဒီပွဲပြန်ခွဲက2016မတ်လမှာကျင်းပခဲ့တာပါကစားသမားကကျတော့ခုနကကျွန်တော်ပြောလို့ကိုရီးယားချန်ပီယံ17ရတဲ့ Lisetto နော်လူပေါ့လေဆက်ဘကကျတော့ကျွန်တော် Google Team Mind ရဲ့ program နာမည်ဖြစ်တဲ့ AlphaGo ပေါ့လေသူတို့နှစ်ယောက်ရှင်ပြိုင်တာအားလုံးမှ5ဘွဲကစားပါတယ်အဲ
ငါးဝဲကစားမှာပြောရရင်တော့လီဆယ်လိုကတဝဲပဲနိုင်ပြီးတော့၄ဝဲဆုံးသွားတယ်ပေါ့လေအဲ့တော့အဲ့ဒါကြောင့်မလို့အဲ့ဒီပြိုင်ခွဲကကျွန်တော်တို့ AI နဲ့လူနဲ့ပြိုင်တဲ့အခါမှာ AI ကနိုင်တယ်ဆိုပြီးတော့တမိုင်းဝင်သွားတယ်ပေါ့လေအဲ့လိုမျိုးတမိုင်းဝင်ပြိုင်ခွဲတစ်ခုဖြစ်သွားပါတယ်အဲ့ဒီနောက်ပိုင်းမှာလည်းအဲ့ဒီ alpha ကိုအခြေခံပြီးတော့ဆက်ပြီးတော့လောက်ကြပါတယ်အစင်းစင်လောက်ကြပါတယ်အဲ့တော့ alpha ကိုကနေပြီးတော့မှ alpha 0ပြီးတော့မှ mu 0ဆိုပြီးတော့ဆက်ပြီးတော့လောက်ကြပါတယ်အဲ့ဒါကိုကျွန်တော်နည်းနည်းလေးပြောပြခြင်းတယ်ဆိုတော့အခုချိန်မှာဆိုအဲ့ဒါအရေးကြီးတော့လေအဲ့ alpha ကိုလိုမျိုးလူတွေကစားတဲ့အခွက်တွေကိုအခြေခံပြီးတော့သွားလာမျိုးမဟုတ်ပဲねသူ့ဟိုတော့ကျွန်တော် policy ကိုအချမ်းမဲ့တတ်မှတ်လိုက်ပြီးတော့ဟုတ်ပြီနိကြိုက်သလိုရွှေကြိုက်သလိုကစားဆိုပြီးတော့ပေးလိုက်ပြီးတော့သွားတာပေါ့နော်အဲ့ဒီဟာကတကယ်ကတော့အဲ့ဒါလေနောက်ထပ်ဟိုတမိုင်းတစ်ခုပဲပေါ့လေပြောရအောင်ရှင်အဲ့တော့လူတွေကစားတဲ့အကွက်တွေကိုကျွန်တော်ကမေကန်မစင်းလာတော့ပဲနဲ့အဲဆက်ကသူ့ဘာသူနော်ကစားပြီးတော့လေ့လာသွားတာပဲအဲ့ဒါလည်းကတော့ခုနကလူကနိုင်နေဆိုတဲ့ alpha ကိုလည်းပို့သားသွားတယ်ဆိုတော့အဲ့ဒါကျွန်တော်အဲ့ဒီ model ကကျွန်တော်ဘာသွားတွေ့လဲဆိုတော့လူတွေမှာကြတော့ကျွန်တော်ကနောက်ထပ်တော့ဆိုပါစို့အကွက်50 100ကျုံမြင်တဲ့ဟာမျိုးရှိတယ်ဒါပေမဲ့ဆက်ကကြတော့သူကကျွန်တော်လူတွေမထင်ထားတဲ့ဟာမျိုးပေါ့နော်နောက်ထပ်သူကအကွက်200 300အများကြီးသူကမြင်သွားတာမျိုးလေးဖြစ်သွားနိုင်တယ်ပေါ့နော်ပြောဆိုရတော့လူတွေမှာရှိတဲ့ limitation ကိုသူကကျော်သွားနိုင်တယ်အဲ့တော့ဒီအကွက်ကတော့နော် professional နဲ့ဆိုတာလုံးဝမရှိတဲ့အကွက်ပဲဒါပေမဲ့စက်ကရွှေ့တယ်ပေါ့နော်စက်ကရွှေ့တယ်ဗျာသူကကျွန်တော်တို့မမြင်တာတွေကကျုံမြင်တယ်ပေါ့လေအဲ့တော့လူတွေရဲ့ limitation ကိုသူကကျော်သွားတယ်ဆိုတဲ့အပိုင်းပေါ့လေအဲ့တော့အဲ့ဟာကိုကျော်သွားတယ်အဲ့ဒါ alpha ကို0အဲ့အဲ့ဒီပြင်ကိုနောက်ထပ် mu 0ကကျတော့သူကဟုတ်ပြီငါတို့က gain ကိုလည်းခုနပြောလို့ပေါ့နော် alpha ကိုတခုလည်းမဟုတ်တော့ဘဲနဲ့ဒါကြက်တာလာပေါ့နော် chess လာမယ်နောက်ဂျပန်ရဲ့ chess လို့ပြောတဲ့ရှုပ်ကြီးကြီးရှိမယ်အဲကိုရှိမယ်နောက်ခုနပြောဗီဒီယိုဂိမ်းတွေရှိမယ်အတားအလီဗီဒီယိုဂိမ်းတွေအဲ့ဒါကိုလည်းကျွန်တော်တို့ကပြောရရင်တော့ general ပေါ့နော်ဒီကစားနည်းတစ်မျိုးတည်းအတွက်သင်ပေးတာမျိုးပေါ့ဗျာဘယ်လိုကစားနည်းမျိုးမဆိုအဲ model ကိုသင်ပေးလို့ရတယ်ဆိုတော့အထိသွားတာပေါ့နော်အဲ့တော့ခုနပြောလို့ alpha ကို0 mu 0ဆိုတော့အဲ့လိုအဆင့်နဲ့ကြောင်းလိုက်တာပဲပေါ့လေအဲ့တော့နောက်ဆုံးမေး end to end ပေါ့လေ
နောက်ဆုံးကျတော့ site ကလူရဲ့အသားတော့မှာဟိုလူရဲ့ပြန်ပြီးကြောက်နေရတဲ့သဘောပေါ့ဆက်
အဲ့လိုပေါ့လေအဲ့လိုခုလေအဲ့လိုမျိုး security ဘိုင်းရတို့တော့စိုးရိမ်တယ်ဆိုပြီးတော့ပြောနေကြတဲ့လူတွေရှိပါတယ်ဒါပေမဲ့ကျွန်တော် personal အမြင်ကိုပြောပါဆိုလို့ဆိုရင်တော့အဲ့ဒါလေလူတွေဘဝမူတည်တယ်လို့ပဲကျွန်တော်တော့ပြောချင်တယ်ပေါ့လေဒီ AI model တွေလူတွေရဲ့ဖန်တီးတာဖြစ်လို့အဲ့တော့ဖန်တီးတဲ့လူတွေတော့လူကဘလို့ရွယ်ချက်တဲ့ဖန်တီးထားရလဲဆိုတဲ့ပုံမူတည်ပြီးတော့ပြောင်းနိုင်တယ်ပေါ့လေအဲ့ model ဘလို့သုံးမှာလဲဘလို့သုံးချမှာလဲဘလို့ design လုပ်ထားရလဲဆိုတဲ့ပုံမူတည်ရဲ့ပေါ့
ဒေါက်တာရဲကျော်သူရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့အပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ View American အတန်ရဲ့တောက်ကြနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုမတ်ဆုမြတ်မောင်ကတလဲပြောပြပေးပါဦးမယ်ခင်ဗျာ
။ပြည်ရင်းနိုင်ငံမှာရရှိနေတဲ့ American သမ္မတ Joe Biden ဟာဒီကနေ့မှဒီတောင်ကိုရီးယားသမ္မတဂျပန်ဝန်ကြီးချုပ်တို့နဲ့တွေ့ဆုံဖို့ရှိပါတယ်။လီမာမြို့တော်မှာကျင်းပနေတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးညီလာခံဘေးဘက်မှာခေါင်းဆောင်၃ယောက်တီးခြားစီတွေ့ဆုံကြမှာပါ။ယူကရိန်းကိုဆစ်ဆင်နေတဲ့ရုရှားဘက်ကနေတိုက်ဖို့အတွက်မြောက်ကိုရီးယားစစ်သားထောင်ချီကိုဆေလွှတ်ဖြတ်ချနေတဲ့ကိစ္စနဲ့မြောက်ကိုရီးယားနဲ့နျူကလ িয়ার ရန်ပို့ပြီးတော့ကျယ်ပြန့်လာနေတဲ့ကိစ္စကိုဆွေးနွေးမှာဖြစ်တယ်လို့ American အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။သမ္မတ Biden ဟာနှစ်ဖန်စနေနေ့ကျရင်လဲတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံမှာဖြစ်ပါရဲ့ရှင်။အမေရိကန်သမ္မတရွေးကောက်ပွဲမှာနိုင်ရထားတဲ့ဒေါ်နယ်ထရမ့်ကတော့သူ့အစိုးရအတွက်ဝင်ကြီးနေရာတွေကိုရွေးချယ်ရထားမှုတွေဆက်ပြီးတော့လုပ်နေတာမှာကိုဗစ်ကာကွယ်ဆေးကိုအယုံကြည်မရှိတဲ့သူ Robert F. Kennedy Jr. ကိုကျန်းမာရေးနဲ့ဒီလူသားဝင်ဆောင်မှုဌာန HHS ဝင်ကြီးအဖြစ်နဲ့ရွေးချယ်လိုက်ပါတယ်။အမေရိကန်ကျန်းမာရေးစနစ်အပြောင်းလဲလုပ်ဖို့လိုအပ်တယ်လို့ဟိုအရင်ကတည်းကပြောနေတဲ့ RFK Jr. အနေနဲ့ဘယ်သူမှမလုပ်နိုင်တဲ့ကိစ္စတွေကိုလုပ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းရွေးကောက်ခံသမ္မတထရမ့်ကဒေါ်သာဘရီဒီညရုံကလုပ်တဲ့ပွဲတစ်ခုမှာပြောကြားခဲ့ပါတယ်။မြောက်ဒကိုတာချုပ်ရည်မှုတာခပါကံကိုလည်းပြည်ထရေးဝင်ကြီးခန့်အဖို့အစီအစဉ်ရှိတယ်လို့ဒေါ်နယ်ထရမ့်ကဒါသာဘေးညရုံးကပြောကြားခဲ့ပါတယ်။မြန်မာရွှေ့ပြောင်းလှုပ်သားတယောက်ကိုထိုင်းမြန်မာနယ်စပ်မှာထိုင်းစစ်သားနဲ့နယ်ခြားဆောင်တပ်ဖွဲ့ဝင်၃ယောက်ကဒီအခုနှစ်စံပိုင်းစောပိုင်းတုန်းကညှဉ်းပန်းရိုက်သတ်ခဲ့မှုတဲ့ပေါ်ကိုထိုင်းအစိုးရအနေနဲ့အပြည့်အဝစုံစမ်းပေးဖို့အတွက် 45 right လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မဲဆောက်ခရိုင်ထဲမှာဇန်နဝါရီလတုန်းကထိုင်းရက်ွက်လုံခြုံရေးအဖွဲ့ဝင်ဝစ်တွေဝတ်တဲ့ uniform ဝတ်ထားလို့ဆိုပြီးတော့အသက်38နှစ်အရွယ်ကိုအောင်ကိုကိုထိုင်းတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်တပ်ဖွဲ့ဝင်၃ယောက်ကဝရင်တုံးနဲ့ရိုင်းနဲ့
နှိပ်စက်မင်းမြန်ခဲ့တဲ့ဒဏ်ရာတွေနဲ့သေဆုံးခဲ့တာကိုမျက်မြင်တွေရဲ့အပြောတွေရင်ခွဲအမှတ်တမ်းတွေနဲ့အခင်းဖြစ်တဲ့နေရာကဓာတ်ပုံတွေကိုးကားပြီးတော့45 rights အဖွဲ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကတင်ပြပေးခဲ့တာပါခင်ဗျာတောက်ကြနေညအတွက်အစီအစဉ်တွေမကြခင်ပြန်ဆုံတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်စပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andre နဲ့ Tian Wan တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေညအစီအစဉ်တွေကိုနားဆင်ကြကြရတာပါ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမြန်နဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာThis program has come to you from the